Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် February 12ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ပါရှင်။ကျွန်မခင်မျိုးသက်ပါ။ဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါ။ဒီကနေ့ကြောက်တဲ့ February 12ရက်နေ့မှာအဝေးရောက်မြန်မာတွေဟာကနေဒါနိုင်ငံဗန်ကူးဗားမြို့မှာဖေဗရူလာလအောင်စုနေ့ကိုကျင်းပကြပါတယ်။တူရကီမှာတော့ငရင်တန်းခံရတာ9ရက်ကျော်လာချိန်မှာပဲအသက်ရှင်ကျန်တဲ့သူတွေကိုဆက်ပြီးတော့ကယ်ထုတ်နေနိုင်ပါတယ်။ယူကရိန်းစစ်ပွဲဟာအကန့်အသတ်မရှိကြာရှည်နိုင်တယ်လို့ရုရှားကြေးဆက်တပ်ခေါင်းဆောင်ကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစုံမှုကြော်ရင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုသတင်းတွေပြီးမှတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါခင်ဗျာ။
6နာရီတော့ကစတိုင်ကြတာ7နာရီထိုးပြီးတော့ဆိုကျွန်တော်ပြန်ဆုတ်သွားတယ်အပေါ်မှာလေရင်ဝဲဆိုမျိုးစစ်ကောင်စီဘက်ကခုနှစ်ဦးတည်ဆုံးနေပြန်ဟုတ်
ရည်ချင်မျိုးကအာနာသိန်းစစ်ကောင်စီရဲ့မြင်းမွေးမြူရေးတပ်ဖွဲ့ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်မကြမီပဲအပြည့်စုံကိုတင်ပြပေးပါမယ်။အဲဒီနောက်မှာတော့ဒုအသံဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာစားတဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ပြောပြပါမယ်။
တူရကီနဲ့ Syria နယ်စပ်ဒေသမှာအပြင်းငရင်လှုပ်ခတ်ခဲ့တာ9ရက်မြောက်နေ့ဖြစ်တဲ့စနေနေ့အထိအသက်ရှင်ကျန်ရဲ့သူတွေကိုအပျက်စီးပုံတွေကြားကနေကယ်ဆယ်ကူညီရေးလှုပ်သားတွေကရှာဖွေဖော်ထုတ်နိုင်ခဲ့ပါတယ်။သူတို့ဟာအပူဓာတ်ကိုဖမ်းယူပုံဖော်နိုင်တဲ့ကင်မရာတွေကိုသုံးပြီးတော့အသက်ရှင်ကျန်သူတွေကိုရှာဖွေတာဖြစ်ပါတယ်။စနေနေ့အထိဆိုငရင်ကြောင့်တေဆုံးသူအရေအတွက်ဟာ 28,000 ကျော်နေပါပြီ။တနင်္လာနေ့ငရင်လှုပ်ခဲ့တဲ့နောက်ပိုင်းနိုင်ပေါင်း129နိုင်ကြာမှာပြိုကျပျက်စီးနေတဲ့အိမ်တိမ်တဲကနေမိသားစုဝင်9ဦးကိုကယ်ထုတ်နိုင်ပါတယ်။စနေမနေ့ပိုင်းမှာလည်းအသက်16နဲ့အသက်80အရွယ်အမျိုးသမီးနှစ်ဦးပါဝင်4ဦးကိုကယ်ဆယ်လုပ်သားတွေကရှာဖွေကယ်ဆယ်ခဲ့တာပါ။တူရကီသမ္မတရီဆက်တိုင်ယပ်အာဒဂွန်ဟာငြင်းနှံခံရတဲ့မြို့တွေကိုတွားရောက်အားပေးခဲ့ပါတယ်။ဒီတဘာဝဘေးရန်ခံရမှုဟာရှာရှာပါပါကျွမ်းဝါတာဖြစ်ပြီးတော့ဆယ်စုနှစ်တစ်ခုအတွက်အကြီးမားဆုံးလို့ပြောနိုင်လောက်အောင်ပျက်စီးမှုကြီးမားတယ်လို့လူများပြားပေါ်မှာတက်ရောက်မှုရှိခဲ့တယ်လို့လည်းသမ္မတကပြောပါတယ်။တူရကီမှာလူပေါင်း73သန်းခွဲနေထိုင်တဲ့မြို့ရွာတွေရှိရာမိုင်300ကျော်အကျယ်ဝန်းကိုတက်ရောက်ခဲ့တာဖြစ်ပြီးတော့ဆီးရီးယားဘက်ကပျက်စီးမှုအတိုင်းတာတော့မသိရသေးပါဘူး။အဆောက်အဦထောင်ပေါင်းများစွာပျက်စီးရသလိုလူပေါင်း700လောက်အိုးမဲ့အိမ်မဲ့ဖြစ်စေပါရယ်။ဆောင်းကာလဖြစ်တဲ့အတွက်ရေခဲမှောက်အေးနေတဲ့ဒီဒေသမှာလူအများပြားအမိုးကမရှိဘဲနေရပါရယ်။ငရင်ဘိုဘိုချနာကအန်တာကီယန်မြို့ပြင်မှာတော့ချီးမားတဲ့ယာယီတင်းကြိုင်တစ်ခုကိုတောက်ကြနေမှာပဲစတင်ဆောက်လုပ်နေပါပြီ။
မလျင်တန်းစိုးစိုးဝါးဝါးခံခဲ့ရတဲ့တူရကီနိုင်ငံမှာကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့ဂျာမန်ကယ်ဆယ်ရေးအဖွဲ့နှစ်ဖွဲ့ဟာလုံခြုံရေးအခြေအနေကြောင့်လုပ်ငန်းတွေကိုခေတ္တရပ်ဆိုင်းလိုက်ကြောင်းစနေနေ့မှာထုတ်ပေါ်ပြောဆိုခဲ့ပါတယ်။မလျင်တန်းခံခဲ့ရတဲ့ဒေတာတွင်းအုပ်စုတွေအုပ်စုကွဲတွေအကြပဋိပက္ခတွေဖြစ်နေပြီးပြစ်ခတ်မှုတွေလည်းရှိတဲ့အတွက်အခုလိုရပ်ဆိုင်းလိုက်တာဖြစ်ကြောင်းဂျာမန်နိုင်ငံကကယ်ဆယ်ရေးအဖွဲ့ ISAR နဲ့ဂျာမန်အစိုးရကယ်ဆယ်ရေးအဖွဲ့တွေကပြောဆိုထားပါတယ်။တူရကီရပ်ဘက်လုံခြုံရေးဌာနဖြစ်တဲ့ AFAD ကလုံခြုံရေးအခြေအနေစိတ်ချရပြီလို့သတ်မှတ်ကြေညာတဲ့အချိန်ကြာရင်ကယ်ဆယ်ရေးလုပ်ငန်းတွေကိုပြန်လည်လှုပ်ဆောင်သွားမယ်လို့ဂျာမန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။တူရကီတာဝန်ရှိသူတွေကတော့ပဋိပက္ခတွေဖြစ်ပွားနေတယ်လို့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒါပေမဲ့တူရကီသမ္မတတိုင်ယက်အက်ဒဝန်ကစနေနေ့မှာပဲတိုင်းပြည်ကိုရေးပေါ်အခြေအနေကြေညာခဲ့ပါတယ်။ပစ္စည်းခိုးယူလူရတာတွေနဲ့ပြန်ပေးဆွဲဖမ်းဆီးတာတွေလုပ်သူတွေကိုအစိုးရအနေနဲ့အရေးယူမယ်လို့ငလင်တန်းခံရတဲ့ဒေသကိုတွားရောက်ခဲ့စဉ်ကသမရအက်ဒဝန်ကပြောဆိုခဲ့ပါတယ်။စနေနေ့မှာပဲအော်စတီးရီးယန်ကယ်ဆယ်ရေးအဖွဲ့တွေကလည်းရပ်ဆိုင်းလိုက်ပြီးဆွစ်ဇာလန်ကယ်ဆယ်ရေးအဖွဲ့တွေကလည်းအခြေအနေတွေကိုစောင့်ကြည့်နေတယ်လို့ပြောဆိုထားပါတယ်
။ Syria ကငလင်တန်းခံရတဲ့ဒေသတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ကမ္ဘာ့ချမ်းမာရေးအဖွဲ့ WHO ရဲ့အကြီးအကဲ Tedros Ghebreyesus ကငလင်တန်းခံရသူတွေအတွက်အကူအညီတွေကိုဆက်လက်ပေးရသွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။
Heartbreaking, the damage and the impact on the
people. Aleppo ဒေသခံတွေငရင်တန်းခံရတာနဲ့ပျက်စီးဆုံးရှုံးမှုတွေဟာစိတ်နှလုံးကြေကွဲဝယ်ဖြစ်ကြောင်းနဲ့အခုယူလာတဲ့ကယ်ဆယ်ကူညီရေးပစ္စည်းတစ်ထုပ်ပြန်နောက်နေရမှာလဲထပ်ပြီးပေးပို့သွားမယ်လို့ပြောပါတယ်။ Syria နဲ့ Turkey နယ်စပ်မှာတနင်္လာနေ့ကဇက်တိုက်လှုပ်ခဲ့တဲ့ငရင်တန်းကြောင့်ထိခိုက်ဒဏ်ရာသူတွေကိုကုသပေးနေတဲ့ Aleppo မြို့ပြင်ကရှေးရုံကို Syria ချမ်းမာရေးဝန်ကြီး Hassan Garbash နဲ့တူတွားရောက်တဲ့ WHO အကြီးအကဲကပြောကြားလိုက်တာဖြစ်ပါတယ်။ ကုလသမဂ္ဂကစီးရီးယားပေါ်မှာအရေးယူထားတာကိုရက်ပေါင်း180ဆိုင်းငံ့လိုက်တာအတွက်လည်းဓမ္မရှုအကြီးအကဲကနေကြိုဆိုလိုက်ပါတယ်။ကုလသမဂ္ဂလူခွင့်မဟာမင်းကြီးဝေါ်တာထက်ကတော့ငင်းတန်တဲ့ဒေသတွေကဒေသခံတွေစီအကူအညီတွေပေးနိုင်ဖို့အတွက်စီးရီးယားမှာအပြစ်ခတ်ကိုချက်ချင်းရပ်ဖို့တောက်ကြနေမှာတောင်းဆိုပါတယ်။ဒါပြန်လူတိုင်းအတွက်အကူအညီတွေပေးနိုင်အောင်လူခွင့်နဲ့လူသားစာနာမှုဆိုင်ရာလိုက်နာမယ်ကျင့်ဝတ်တွေကိုအပြည့်အဝလေးစားလိုက်နာကြဖို့တောင်းဆိုလိုက်ပါတယ်။
ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲဟာအကန့်အသတ်မရှိရှိကြနိုင်တယ်လို့ရုရှားခြေစားဓာတ်ဝက်ဂနာဂရုပခေါင်းဆောင်ယူကရစ်ပရီဂရော့ရှင်ကတောက်ကြနေနှောင်းပိုင်းမှာပြောဆိုခဲ့ပါတယ်။ဒုံဘက်ဒေသတစ်ခုလုံးကိုချိန်ထုံနိုင်ဖို့ထိန်းချုပ်နိုင်ဖို့ဆိုရင်တစ်နှစ်ခွဲကနေနှစ်နှစ်လောက်ကြာရှည်နိုင်ပြီးယူကရိန်းနီပါမြစ်ရဲ့အရှိတ်ကမ်းခြေအထိတိမ့်သွင်းမယ်ဆိုလို့ရှိရင်တော့နောက်ထပ်၃နှစ်လောက်ကြာနိုင်တယ်လို့ပြောဆိုထားပါတယ်။ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကတော့အကျဉ်းသားတွေကိုစစ်သားအဖြစ်အသုံးပြုဖို့လူသစ်စုဆောင်းတာတွေဟာပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလကတည်းကစတင်ရောကြလာခဲ့တယ်လို့စနေနေ့ကပြောဆိုခဲ့ပါတယ်။ယူကရိန်းစစ်ပွဲမှာပါဝင်နေတဲ့ဝက်ဂနာခြေစားတပ်ဖွဲ့အတွင်အခက်အခဲတွေရှိလာတာကြောင့်အကျဉ်းသားတွေနဲ့အခြားလူသစ်စုဆောင်းတာတွေရောကြလာတာဖြစ်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ရုရှားအနေနဲ့စီးရီမန်းချက်တွေကိုရှော့ပြီးတိုက်အင်အားကိုရှော့ချမလားဒါမှမဟုတ်ဆက်ပြီးအင်အားအများအပြားစုစည်းမလားဆိုတာရွေးရခက်နေတယ်လို့လည်းဗြိတိရှ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ယူကရိန်းစစ်ဦးစီးချုပ်ကတော့ Two Pints နဲ့ Lloyd Pint တို့အပါအဝင်ယူကရိန်းအရှေ့နဲ့အရှေ့မြောက်ဒေသကိုဥတီပြီးထိုးစစ်တွေအတွက်ရုရှားဟာစစ်အင်အားဖြည့်တင်းနေတယ်လို့စနေနေ့ကပြောဆိုခဲ့ပါတယ်။
American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကနေ့ February 7ရက်နေ့မှာအဝေးရောက်မြန်မာနိုင်ငံသားတိုင်းသားအင်အားတွေစုစည်းပြီးတော့ကနေဒါနိုင်ငံ Vancouver မြို့မှာ Federal ပြည်ထောင်စုနေကိုကျင်းပကြပါတယ်။ဆီယန်နေရှင်စနစ်ဖျက်သိမ်းခဲ့ပြီးတဲ့နောက်မှာတိုင်းသားအားလုံးဒန်းသူခွင့်ရရှိတဲ့ Federal ပြည်ထောင်စုတိဆောက်ရေးဦးဆိုတဲ့ဦးတည်ချက်ကိုရည်ရွယ်ပြီးတော့အခုလိုကျင်းပရတယ်လို့ပအဝင်သူတဦးဖြစ်တဲ့ဦးစိုးဦးက VOA ကိုပြောပါတယ
်။ Federal Union Day လို့ကျွန်တော်သုံးရတာကကျွန်တော်တို့တွေကဒီအနာဂတ်မှာဒီမိုကရေစီအခြေခံနဲ့ဖက်ဒရယ်နိုင်ငံတစ်ခုဖြစ်လာဖို့အတွက်ဆိုပြီးတော့ဒီမှာရှိတဲ့တိုင်းရင်းသားတွေကိုကျွန်တော်တို့ကစုစည်းဖိတ်ခေါ်ပြီးတော့ကျွန်တော်တို့ဖက်ဒရယ်ယူနီယံပွဲတစ်ခုကျွန်တော်တို့လုပ်တယ်ပတ်ပေါ့ဆိုကျွန်တော်တို့ကစစ်အာဏာရှင်စနစ်ဟိုပြုတ်ကျရေးဆိုတဲ့ဟာကိုအရင်တိုက်တယ်ဒုတိယအစီအလီနဲ့ဒီမိုကရေစီအခြေခံနဲ့ဖက်ဒရယ်ယူနီယံဖြစ်ပေါ်လာရေးဆိုတဲ့လမ်းကြောင်းကိုကျွန်တော်တို့ကသွားမှာဖြစ်တယ
်ဒီခန်းနာကိုကနေဒါလွှတ်တော်အမတ်တဦးဖြစ်တဲ့ Mr. Randeep Sarraik လက်ထောက်စကားပြောဖို့ရှိပြီးတော့ NGO ဝန်ကြီးတဦးဖြစ်တဲ့ဒေါ်ဆူဇန်နာလှလှဆိုးကလည်းဗီဒီယိုကနေစကားပြောမှာဖြစ်ပါတယ်ဒါပြန်သက်ဆိုင်တိုင်းသားအသီးသီးရဲ့ရက်ရွာခေါင်းဆောင်တွေလည်းပြည်တော်စုနဲ့ပတ်သက်ပြီးတော့အားစကားပြောဆိုခဲ့ကြတာပါကနေဒါရောက်ကရင်ချင်းအခါဗမာဆက်တိုင်းသားအသီးသီးကသက်ဆိုင်ရင်ကျေးမှုအကအဆိုတွေနဲ့လည်းတင်ဆက်ကြပါတယ
်ပြည်နေနိုင်ငံမှာအစိုးရကလုံးမဲ့အငိမ့်စားပင်စင်စနစ်ပြုပြင်ပြောင်းလဲရေးလှုပ်တာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံအဝန်းစနေနေ့တုန်းကတိုင်းတဲ့ချီဆန္ဒပြခဲ့ပါတယ်။ပြင်သစ်မှာအငိမ့်စားယူနိုင်တဲ့အသက်ကို62နှစ်ကနေ64နှစ်အထိတိုးမြင့်သတ်မှတ်တာအပါအဝင်ပင်စင်နဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲရေးလှုပ်ဖို့အစိုးရရဲ့အစီအစဉ်ကိုကန့်ကွက်ကြတာဖြစ်ပါတယ်။ဒီနှစ်စံပိုင်းကစပြီးပင်စင်အစီအစဉ်ကိုစတင်ဆန္ဒပြနေခဲ့တာဖြစ်ပြီး3ရက်ကြာတနိုင်ငံလုံးအတိုင်းအတာနဲ့သပိတ်မောက်ဆန္ဒပြတာကိုလည်းလုပ်ခဲ့ပါတယ်။ဇန်နဝါရီလ19ရက်နေ့တုန်းကလိုလူတွေတန်းတဲ့ချီပါဝင်တဲ့ဆန္ဒပြပွဲတွေဖြစ်လာဖို့ကိုအလုံသမားတမကတွေကမျှော်လင့်နေပါတယ်။ပြည်သူတွေဘာဖြစ်နေလဲ၊လမ်းတွေပေါ်မှာဘာဖြစ်နေလဲဆိုတာကိုအရေးမလုပ်ဘူးဆိုရင်တစ်ချိန်ချိန်မှာအကြီးအကျယ်ပေါက်ကွဲလာတဲ့အခါသူတို့တန်ရတော့မဖြစ်ဖို့လိုပါတယ်လို့ဆန္ဒပြပွဲမှာပါဝင်ခဲ့သူအသက်43နှစ်အရွယ်သူနာပြူတူဦးကရိုက်တာသတင်းဌာနကိုပြောဆိုခဲ့ပါတယ်။ပြင်သစ်သမ္မတမက်ခရွန်ကတော့ပင်စင်ထောက်ပံ့ကြေးစနစ်တွေဆက်လက်လက်ပတ်နိုင်ဖို့ဒီပြုပြင်ပြောင်းလဲရေးကလိုအပ်ပါတယ်လို့ပြောဆိုခဲ့ပါတယ်။
အီရန်မှာတော့တနင်္ဂနွေလုံးအတိုက်အတန်နဲ့ပြည်ရင်းမှာအစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပွားနေတယ်လို့အနောက်နိုင်ငံတွေနဲ့လည်းတင်းမာမှုတွေတိုးနေချိန်မှာပဲ1989အီရန်ဒေါ်လာရင်း44နှစ်ပြည့်အထိမ်းအမှတ်ကိုကျင်းပပါတယ်။စနေနေ့ကအီရန်မှာလူထောင်နဲ့ချီတက်ခဲ့ကြတယ်လို့လမ်းမကြီးတွေနဲ့ရင်းပြင်တွေမှာလည်းအီရန်အလံတွေမိုးပြန်ပူပေါင်းတွေအီရန်ဒေါ်လာရင်းနဲ့ဘာသာရေးဆောင်မှုတွေရေးထားတဲ့ပိုစတာတွေနဲ့အလှဆင်ထားပါတယ်။အီရန်စစ်တပ်ကတော့အီမတ်နဲ့စီဂျိုပက်ထင်းတဲ့ဒုံးကြီးတွေအပြင် Shahed 136နဲ့ Mohajan drone yin ri go ba khin chin pya ta tha ra ba pi ga de september la rong ga muslim khaung si paw wa sin ne jja ma chhon ne twe ye phan tha sin a de 22 ne ywe a myo thami nge marsha amini te song kya ra cha lam maw thwet pi san na pya mu ri a chi che phit paw kya ra ba အစာပိုင်းမှာခေါင်းစည်းပွားခြုံရတဲ့စီကံတင်းချက်မှုတွေဆန္ဒပြတာဖြစ်ပေမဲ့နောက်ပိုင်းမှာတော့လူလူကတော်လှန်ရေးအသက်လှုပ်ဆောင်မှုတွေတောင်းဆိုလာကြတာဖြစ်ပါတယ်။ဒီလိုဆန္ဒပြမှုတွေဖြစ်အောင်အီရန်ရဲ့ရန်ဘက်တွေကဥတီဆောင်ရွက်ပြီးတော့အီရန်ရဲ့အောင်မြင်မှုရပ်ဆန့်အောင်ကြိုးစားနေတယ်လို့အီရန်မြို့တော်တဟီရန်ကအဇာဒီရင်ပြင်မှာသမ္မတအစ္စရာဟမ်ရာစီကမင်းကွန်းပြောကြားခဲ့တာဖြစ်ပါတယ
်။ပါကစ္စတန်နိုင်ငံပန်ဂျပ်ပြည်နယ်အတွင်းစနေနေ့တုန်းကဒေါသထွန်းနေတဲ့လူအုပ်ကြီးကရဲစခန်းတစ်ခုကိုဝင်ရောက်ဆင်းနေခဲ့ပြီးအစ္စလာမစ်ကုရ်အန်ကျမ်းကိုစော်ကားတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံထားရသူတဦးကိုရဲစခန်းထဲကဆွဲထုတ်ပြီးလမ်းပေါ်မှာတည်တဲ့အထိရိုင်းနဲ့တပ်ဖြတ်ခဲ့ပါတယ်။နန်နခဆဟစ်မျိုးမှာမိုဟာမက်ဝါရစ်ဆိုသူကိုကုရ်အန်ကျမ်းကိုစော်ကားတယ်ဆိုတဲ့ဆွဆွဲချက်နဲ့ရဲတွေကဖမ်းထားစဉ်ဒေါသထွန်းနေတဲ့လူအုပ်ကြီးကရဲစခန်းကိုဝိုင်းခဲ့တဲ့အတွေ့ရဲတွေလည်းထွက်ပြေးသွားခဲ့ပါတယ်။နောက်မှရဲအင်အားဖြည့်တင်ပြီးသေဆုံးသူရဲ့ရုပ်အလောင်းကိုလူအုပ်ကမိရှုဖို့လုပ်နေတာကိုတားဆီးနိုင်ခဲ့တယ်လို့ရဲတာဝန်ရှိသူတွေကပြောဆိုပါတယ်။မွတ်စလင်အများစုရှိတဲ့ပါကစ္စတန်နိုင်ငံမှာအစ္စလာမ်ဘာသာကိုစော်ကားတဲ့ဆိုတဲ့ဆွဆဲချက်နဲ့အခုလိုလူအုပ်ကနေဝိုင်းဝန်းရိုက်နှက်တပ်ဖြတ်တာတွေမကြာခဏဖြစ်ပေါ်လေရှိပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ရှဘတ်ရှရဘစ်ကတော့အခုလိုလူအုပ်နဲ့ဝိုင်းဝန်းတိုက်ခိုက်တာကိုရှုံ့ချပြီးအဖြစ်အပျက်ကိုချက်ချင်းစုံစမ်းစစ်ဆေးဖို့ညွှန်ကြားထားကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်။တနင်္ဂနွေနေ့မတဖက်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကန္တာတွေမတင်ပြမီမှာသတင်းပေးပို့ချက်တပုတ်ကိုဦးစွာတင်ပြပါအောင်မယ်မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်မြစ်ချေမြို့မှာရှိတဲ့မြန်မာစစ်တပ်ရဲ့မြင်းမွေးမြူရေးတပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးခဲ့တဲ့နေ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်စစ်တပ်ကလေကြောင်းကပြန်လည်တိုက်ခတ်တာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်တိုက်ပွဲကြောင့်ဒေသခံအများအပြားထွက်ပြေးတိမ်းရှောင်နေရပါတယ်မြစ်ချေမြို့ကနောက်ဆုံးအခြေအနေသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာပ
ါမကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချေမြို့အမှတ်5ရပ်ကွက်မှာရှိတဲ့မြန်မာစစ်တပ်ရဲ့မြင်းမွေးမြူရေးစခန်းဒေသအခေါ် BBI တပ်ကိုဒေသခံပူးပေါင်းကာကွယ်ရေးတပ်ဖွဲ့တွေကဖေဖော်ဝါရီ17ရက်မနက်လင်းအားကြီးအချိန်မှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်တိုက်ပွဲဟာမနက်6နာရီကနေ7နာရီကျော်အထိကြာမြင့်ပြီးတော့စစ်တပ်ဖက်ကဂျက်လေရင်နဲ့လာရောက်ဘုံကျဲတိုက်ခိုက်တာရှိခဲ့တယ်လို့ပါဝင်တိုက်ခိုက်ခဲ့တဲ့ဒေါင်းရင်သွေးအဖွဲ့ကကိုကျော်ကြီးကအခုလိုပြောပါတယ
်။မြစ်ချေမြို့အမှန်ဖရက်ကွနာပေါ့။မွေးမြူရေးတပ်ပေါ့။ဒီကောင်ကမြင်းမွေးမြူရေးတပ်။ဟော6နာရီလောက်ကစတိုက်လိုက်တာ။7နာရီထိုးပြီးတော့ဆိုကျွန်တော်ပြန်ဆုတ်သွားတယ်။အပေါ်မှာလေရင်ဝဲလို့မလို့။လာပြီးပြစ်ခတ်လို့မလို့ကျွန်တော်တို့မှပြန်ပြီးဆုတ်သွားတယ်။အဲ့တန်ဝါဆိုကျွန်တော်ဆုတ်ပြီးဆိုခဏကြာသူကလေရင်ထွက်လာတယ်။နောက်တော့တက်ကူတွေထွက်လာတယ်ဆိုတော့ကျွန်တော်တို့မှပြန်ဆုတ်ခွာလိုက်တာဘယ်နေရာလို့ကြည့်လဲဆိုတော့အဲ့ BBI ဝင်းကျင်ဒီဝင်းကျင်ပြောရင်တော့ထူထပ်တဲ့နေရာတွေကိုကြည့်ချသွားတာလားဟုတ်ဟုတ်ဒီဆုံးမှုကတော့ပြောရင်ခုနှစ်ဦးတည်ဆုံးတယ်ဗျဟုတ်စစ်ကောင်စီဘက်ကကြာဟုတ
်တိုက်ပွဲကြောင့်စတန်နီနာမှာရှိတဲ့တိန်တော်ညောင်နီပင်ညောင်လအိုင်ကြီးပေါတော့စတဲ့ကြေးရွာ၅ရွာထက်မနည်းကဒေသခံတွေတိမ်းရှောင်နေကြပါတယ်လက်ရှိမှာမြင်းမွေးမြူရေးတပ်စခန်းကတန်ကြက်ကကားတွေအပါဝင်တပ်အင်အားထပ်ဖြည့်ထားတဲ့အတွက်ဒေသခံတွေနေရာပြောင်းဖို့အခက်အခဲဖြစ်နေပါတယ်။ညနေပိုင်းမှာပဲဒေသခံတွေတိမ်းရှောင်တဲ့ဘက်တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိတယ်လို့တိမ်းရှောင်နေရတဲ့ဒေသခံတဦးကအခုလိုပြောပါတယ
်။လူကြီးတွေကပြောတယ်ကရွာနဲ့ခြေစလို့ကျွန်တော်လေးဝါးဆယ်ရတော့ပြီးနေရတယ်။အခုသူကလက်နက်အင်အားတွေထပ်ဖြည့်နေတယ်။အဲထပ်ပြီးလည်းတပ်စခုကသူရိခါကားတွေရောထပ်ရောက်လာတယ်။အင်အားတွေရောထပ်ဖြည့်နေရတယ်။လည်းကြီးနေလည်းညနေပိုင်းနေရာပဲညနေပြည့်တယ်ပေါ့အဲဒီကဒီလိုဒီဘက်ကြီးအဲ့လိုဟိုကပြည်သူရှောင်းတဲ့ဘက်ကြီးခုဒီဘက်ရွာဘက်ကြီးပိုင်းအဲ့လိုရှောက်ပြနေရပေါ့ဟိုကဒီရောက်တဲ့နေရာပြန်မို့ကြတော်တော်လေးအခက်အခဲဖြစ်ပေါ့တကယ်လို့တင်းရှောင်းနေတာတင်းရှောင်းတဲ့နေရာကြတော့လေဟိုကတော်တော်လေးဆွေးရတဲ့နေသားလို့ရှိတယ
်ဒေသခံတွေဟာတိုက်ပွဲဖြစ်ဖြစ်ချင်းတင်းရှောင်းလာရတာကြောင့်ဘာမှမယူဆောင်လာနိုင်ပဲစားတော့ဖို့အတွက်အခက်အခဲတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်မြစ်ချေမြို့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကတော့နေရာတော်များများမှာပုံမပြင်းထန်လာပြီးတော့အခုလိုမြန်မာစစ်တပ်တပ်ဆွဲထားတဲ့နေရာတွေအပြင်ရဲစခန်းတွေကိုပါဝင်ရောက်တိုက်ခိုက်တာတွေရှိလာနေပါတယ်ခင်ဗျာ
မြစ်ချေမြို့ကတိုက်ပွဲအကြောင်းကိုရန်နိုင်ပြောပြသွားတာပါဆက်လက်ပြီးတော့ဗတ်စင်ကဏ္ဍတွေကိုတင်ပြပါအောင်မယ် ပထမဦးဆုံးအနေနဲ့ကတော့မြန်မာပြည်ကလူ့အခွင့်အခြေအနေတွေကိုတင်ပြနေတဲ့ဒုအသံအစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့လုံခြုံရေးနဲ့စာဝန်ကြီးအကြောင်းပြပထွက်ခွာအလုပ်လုပ်ကံရသူတွေအကြောင်းကိုတင်ပြထားပါတယ်။နိုင်ငံရေးစီးပွားရေးတည်ငြိမ်မှုကင်းမဲ့လာနေတဲ့မြန်မာနိုင်ငံမှာလုံခြုံရေးနဲ့စာဝန်ကြီးအခက်အခဲတွေကြောင့်အိနှီးချင်းနိုင်ငံတွေကိုထွက်ခွာသူတွေတိတိတသာပိုများလာပါတယ်။အခက်အခဲအန္တရာယ်တွေအကြောင်းကအိနှီးချင်းထိုင်းနိုင်ငံကိုထွက်ပြေးလာပြီးအလုတ်လုံနေသူတွေအကြောင်းကိုဒီတစ်ပတ်တို့အတန်အစီအစဉ်မှာ Frontier မြန်မာအဖွဲ့ကတင်ဆက်ထားပါတယ
်။ဝါးလာတဲ့အခါမှာကို့မှာအထောက်ထားအပြည့်စုံမရှိတဲ့အတွက်ကြောင့်မို့လို့အဲဒီမှာနေတဲ့အခါမှာပလေးရဲ့ပလေးဖမ်းမကိုကြောက်ွားပြန်ရော
ငါကတော့ဒီရွှေပြောင်းသွားလာဖို့မရည်ရွယ်ဘဲနဲ့ပေါ့နော်အခြေအနေကအခုကတော့ဒါလုံးဝကိုမဖြစ်မနေရွှေပြောင်းသွားလာရတဲ့အနေအထားတွေဖြစ်ပေါ်လာတဲ့နေရာတွေရှိတယ်ဥမာဆိုတိုက်ပွဲဒေသလူတွေဆိုရင်ဒါကိုဒေသကိုဆွန့်ခွာပြီးတော့မှမဖြစ်မနေရွှေပြောင်းသွားလာရတဲ့သူတွေရှိတယ်ဆိုတော့သူတို့အတွက်ကတော့ဒါလူမှုစီးပွားရေးကိုအများကြီးထိခိုက်စေတယ်လို့တိုင်းပြည်အတွက်လည်းအာဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုအပိုင်းတွေမှာထိခိုက်စေရပေါ့နော်
ဆရာနာတိမ့်ပြီးတဲ့နောက်တိတ်မကြခင်မှာပဲလုံချုံရေးအလုတ်ကိုင်းနဲ့ပိုကောင်းတဲ့ဘဝတွေအတွက်လူအစုလိုက်အပြုံလိုက်နိုင်ငံသားထွက်ကုန်ကြပါတယ်တချို့တွေကပရိပခါနဲ့ဖန်းစည်းခံရနိုင်လို့နိုင်ငံကထွက်ခွာကြသလိုတချို့ကလည်းအနေရရှိပြီးအကူအညီမဲ့နေတဲ့ဂျားကပဲအလုတ်ကိုင်းရဖို့နဲ့မိသားစုကိုထောက်ပံ့နိုင်ဖို့အတွက်စွန့်ခွာနေကြရပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ဟိုမှာနေတာထက်စားလို့ရှင်ဟိုမှာညတိုင်းအာစိုးရိမ်နေရတယ်ဘေးချိန်လည်းလဖမ်းလည်းဘသူကများတည်င်းပေးလိုက်မလဲဟိုမိဘတွေအတွက်လည်းအန္တရာယ်ရှိရဲ့အာကိုကလွတ်သွားပြီမဲ့လို့ပေါ့ကိုမိဘကြီးကိုအမိကဟိုမှာကိုမိကိုစပ်ပြီးဖမ်းမလားအဲ့လိုမျိုးစိုးရိမ်တာမျိုးတော့ရှိရပါဘောနော်အဲ့နဲ့ငါဒီမြန်မာနိုင်ငံမှာနေတာထက်စားလို့ရှင်တဖက်နိုင်ငံကိုသွားပြီးတော့အခုလုံလိုက်နေဆိုပြီးတော့လာလိုက်တာ
သူကနင်းနုပါကျမရေဝန်ထမ်းဟောင်းဖြစ်တဲ့သူကအခုဆိုနိုင်ငံကနေထွက်လာရတာတနှစ်နီးပါးရှိနေပါပြီစစ်အာဏာမသိမ်းခင်အချိန်ကျမရေဝန်ကြီးဌာနအောက်ကပြည်သူ့စေယုံတပ်မှန်ဌာနမှာ၄နှစ်လောက်လုပ်ခဲ့ပြီးတော့အဲ့ဒီနောက်မှာတော့ CDM လောက်ကအလုပ်ထွက်ခဲ့ပါတယ်အခုတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကမြန်မာရွှေ့ပြောင်းကလေးငယ်တွေကိုစာတင်ပေးနေပါတယ်သူမှာထိုင်းနိုင်ငံတွင်နေထိုင်ဖို့တရားဝင်ဗီဇာနဲ့ဘာအထောက်အထားမှမရှိပါဘူးနုနုလိုပဲလုံခြုံရေးအခြေအနေကြောင့်ပြောင်းရွှေ့ထွက်ခွာရသူတွေဟာအိမ်နီးချင်းနိုင်ငံတွေစီမှာတရားဝင်ကတရားမဝင်မှာခိုးလုံနေကြရပါတယ်။ကိုတူတာက NLD ပါတီဝင်တဦးရဲ့သားဖြစ်တယ်လို့အာဏာရှင်ဆက်ကျင်ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့သူပါ။ကိုတူတာတင်းချောင်နေတဲ့နေရာမှာလည်း2021ခုနှစ်နှစ်ကုန်ပိုင်းမှာတိုက်ပွဲတွေဖြစ်လာခဲ့ပါတယ
်။ကျွန်တော်တို့ဒီဖိုင်မီကမ်ပီမှာအမပင်ချမ်းမှာကျွန်တော်တို့လူတန်လေးတွေနေကြသေးတယ်။နေကြရရနေပြီးတော့တိုက်ပွဲတွေကအဲ့ဘက်မှာအရှင်ဒေါ့ရှော့အိုက်လန်မှာဒီရှော့ကဖြစ်လာတဲ့ခါလေးကျွန်တော်အဲ့မှာနေလို့မရကျွန်တော်ဒီကန်းကိုခိုးကူးရတော့ဗ
ျ။ကဘာကူလာတမက UN ရဲ့အချက်အလက်အရ2021ခုနှစ် NLD အစိုးရဖြုတ်ချခံရပြီးနောက်ပိုင်းမြန်မာနိုင်ငံမှာပြည်တွင်းနေရဲစွန့်ခွာရသူ 1.2 သန်းရှိပါတယ်။ပြည်တွင်းကနေတရားမဝင်လမ်းကြောင်းနဲ့ရွှေ့ပြောင်းသွားလာတာတွေလည်းရှိလို့ပြည်ပကိုဘလောက်ထွက်ခွာသွားပြီလဲဆိုတော့သိရဖို့ခက်ခဲပါတယ်။ UN ကတော့အာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံတွေကိုနေဆက်ဖြတ်ကျော်ရွှေ့ပြောင်းသွားတဲ့ဒုက္ခတွေ9,200ရှိရဲ့လို့ခန့်မှန်းထုတ်ပြန်ထားပါတယ်။ဒီအရေးအတွက်တည်းမှာတရားဝင်အလုသမားနဲ့တရားမဝင်အလုသမားထောင်ပေါင်းများစွာမပါသလိုနေဆက်ကနေခိုးထွက်သွားသူတွေမပါပါဘူး။လုံခြုံရေးအရာထွက်ခွာသွားသူတွေအပြင်ကျဆင်းလာတဲ့စီးပွားရေးနဲ့အတူကုန်စည်နှုန်းကြီးမင်းတာကြားမှာအလုပ်ရပ်နာခံရတဲ့သူတွေဟာနိုင်ငံကနေထွက်ပြီးအလုပ်လုပ်ဖို့ကြိုးစားလာကြပါတယ်။အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ရဲ့အချက်အလက်အရ2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းအလုပ်လက်မဲ့ဖြစ်သွားသူ 1.8 သန်းရှိနေပါတယ်။ဒီလိုအလုပ်လက်မဲ့ဖြစ်ရသူတွေမှာမတူညီတဲ့နယ်ပယ်အသီးသီးကပါဝင်ပါတယ်။
ကျူရကတော့မြန်မာနိုင်ငံမှာဖွင့်ပြဖို့အာယူနေတဲ့နည်းပညာနယ်ပယ်ကရန်ကုန်အခြေစိုက်ဝက်ဒီဗလော့ပါတူဖြစ်ပါတယ်ဝက်ဒီဗလော့ပါတူဖြစ်တဲ့သူမလိုလူငယ်တွေအတွက်အနာမသိငယ်အလောက်ကအခွင့်အလမ်းတွေများလာတယ်လို့တခြားအလုပ်တွေနဲ့ရှင်ဝင်ငွေလည်းတိတိတတ်တာများပါတယ်အနာသိပြီးနောက်ပိုင်းသူမနဲ့သူမလုပ်ဖို့ကံပတ်တွေအလုပ်နားလိုက်ရပါတယ်ချက်ချင်းမထွက်သေးဘူးမြန်မာမှာဆက်ပြီးနေကြည pitang su ni la ba mi a lu myo so shin ho bwa yi phat cha lai da ba nya bo no be ya ma a so ya me ni ma ne phyan ba phit ni me ma ti u bo no a lu li phit do ai ho remote lou de de remote developer lou do le ai internet line ma kaung na ne mi phyat da le mi tin ni lou de a kha cha lo blo ma a sin ma pye u bo no phit phyat twa le remote me so le a sin ma pye ya kha cha naw song phat la lai ya da bo no
နိုင်ငံတွင်းကအလုံးလောက်ကိုင်းနိုင်တဲ့အရွယ်တွေနဲ့ကျွမ်းကျင်ပညာရှင်တွေထွက်သွားတာကနိုင်ငံအတွက်နှင်းနာမှုတွေရှိရဲ့လို့အပြည်ပြည်ဆိုင်ရာအလုံးသမားအဖွဲ့ချုပ်မြန်မာရဲ့ National Project Coordinator မတ်ဝင်းနှင်းပိုကပြောပါတယ
်ပတ်ရမှုတွေကတော့အများကြီးရှိနေတာပေါ့နော်ဒါကြောင့်လဲဆိုတော့တိုင်းပြည်ရဲ့ဒီစီးပွားရေးပြန်လဲဟိုပြန်လဲကုစားဖို့ဆိုတဲ့အခါမှာအလုံးလောက်နိုင်မဲ့အသက်အရွယ်အပိုင်းခြားတွေအများကြီးလိုအပ်တာပေါ့နော်ငါကူရောကဒီရွှေပြောင်းသွားလာဖို့မရည်ရွယ်ဘဲနဲ့ပေါ့နော်အခြေအနေကအခုကတော့ဒါလုံးဝကိုမဖြစ်မနေရွှေပြောင်းသွားလာရတဲ့အနေအထားတွေဖြစ်ပေါ်လာတဲ့နေရာတွေရှိတယ်ဥပမာဆိုတိုက်ပွဲဒေသလူတွေဆိုရင်ဒါကိုဒေသကိုဆွန့်ခွာပြီးတော့မှမဖြစ်မနေရွှေပြောင်းသွားလာရတဲ့သူတွေရှိတယ်ဆိုတော့သူတို့အတွက်ကတော့ဒါလူမှုစီးပွားရေးကိုအများကြီးထိခိုက်စေတယ်လို့တိုင်းပြည်အတွက်လည်းအာဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုအပိုင်းတွေမှာထိခိုက်စေတယ်ပေါ့နော်
ဘာကာကွယ်စောက်ရှောက်မှုမှမရှိပဲငွေကြေးများစွာပေးရပြီးဘေးမကင်းတဲ့နေဆက်ဖြတ်ကျော်မှုတွေကြောင့်မလိုလားအပ်တဲ့အန္တရာယ်တွေအကြမ်းဖက်မှုတွေအမျက်ထုတ်ခံရမှုတွေနဲ့လူကုန်ကူးခံရတာတွေလည်းကြုံရနိုင်တယ်လို့မဝင်းနင်းဘိုကသတိပေးထားပါတယ်။ထိုင်းရောက်နေတဲ့ကျန်းမာရေးဝန်ထမ်းဟောင်းနုနုကတော့သူမလုံခြုံရေးအတွက်နေ့စဉ်တွေးပူနေရပါတယ်
။ကိုဒီဘက်ကိုရောက်ပြီးတဲ့အခါမှာတော့ကိုမြန်မာနိုင်ငံမှာနေခဲ့တဲ့အခြေအနေနဲ့တော့အာမတူတာတော့မတူဘူးဘယ်လိုမတူတာလဲဆိုတော့ဒီမှနေရလဲစုဝင်ရတာပဲသွားလာတဲ့အခါမှာကို့မှာအထောက်ထားအပြည့်စုံမရှိတဲ့အတွက်ကြောင့်မို့လို့အဲဒီမှနေတဲ့အခါမှာပလေးရဲ့ပလေးဖမ်းမအောင်ကြောက်ရပြန်ရောပလေးဖမ်းမအောင်ကြောက်ရတယ်ပြီးတဲ့အခါကျတော့အလုံးကင်နေရလဲအလွယ်တကူမရှိဘူးရှိရအလုံးတွေကြောက်ပြန်တော့အလုံးမဲ့ဆိုရင်အဲလောက်ခါလားစာကိုနှိမ်နေအချိန်ကြီးအများကြီးလောက်ခိုင်းနေပြည့်တဲ့အခါမှာအများဆုံးရ3500 4000အဲ့လောက်ပဲရ
။နုနုကတော့ရွှေပြောင်းကလေးရဲ့စာတင်ကြောင်းမှာတစ်လကိုဘတ်တစ်ချောင်းဒေါ်လာနဲ့ဆိုဒေါ်လာ30ဝန်းကျင်ပဲရတဲ့အတွက်ဘလို့မှရက်တီလို့မရလို့ဆွေမျိုးတွေအကူအညီနဲ့နေနေရတာပါ။ဒီလိုနိုင်ငံပြင်ပထွက်လာရသူတွေမှာစိန်ခေါ်မှုတွေအခက်အခဲတွေများစွာရှိနေပေမဲ့နိုင်ငံတွင်းကနေထွက်လာချင်သူတွေကများစွာရှိနေသေးပါ။နိုင်ငံရွှေ့ပြောင်းသွားလိုက်ရမှာအရေးပါတဲ့ပတ်စပို့တစ်ခုရဖို့ကုန်ကြစရာဟာငွေကျပ်3000ကျော်ကနေ8000လောက်ထိဈေးမြောက်သွားပြီမဲ့အရင်ကချက်ပတ်စပို့လုတ်ချင်သူ3000လောက်ကိုများလာတယ်လို့ပွဲစားတချို့ကဒို့အတန်ကိုပြောပါတယ်စစ်ကောင်စီကတော့2022ခုနှစ်ဒီဇင်ဘာနောက်ပိုင်းမှာပတ်စပို့ထုတ်ပေးရာတသန်းတိုးရာအားလုံးကိုရပ်ဆိုင်းလိုက်ပါတယ်ဒါကတရားဝင်လမ်းကြောင်းကိုရောက်သွားအောင်ပို့ဖိအားပေးရာရောက်တယ်လို့အလုံးသမားအရေးကူညီပေးနေသူတွေကဆိုကြပါတယ်ILO ရဲ့ National Project Coordinator မောက်ဝေနှင်းပိုက
ပေးချရတယ်เนาะအဲ့ဒီpassport ပိတ်တဲ့ကိစ္စကတော့လုံးဝကိုအပြတနာအကြီးကြီးပဲပေါ့เนาะဒါကဟိုပြောမယ်လူခွင့်ရေးချိုးဖောက်မှုတရက်လည်းဖြစ်တယ်လို့ရှုမြင်လို့ရပါတယ်။ဘာကြောင့်လဲဆိုတော့ဒီpassport ရှိရှိမရှိရှိသွားတယ်ဆိုပေမဲ့လည်းပေါ့เนาะ passport ရှိခြင်းအပြင်ဟိုလူတစ်ယောက်ကကိုယ့်ရဲ့လွတ်လပ်စွာဟိုတော့လာဖို့ကိုလိုအပ်တယ်ပေါ့နော်လိုအပ်တဲ့အတွက်ကြောင့်မလို့ဒီ passport မရှိခြင်းအပြင်ဒီလူတွေကပို့ပြီးတော့မှရွေးချယ်စရာမဲ့သွားတာပေါ့နော်မဲ့သွားတယ်ဒီ passport မရှိတဲ့အတွက်ကြောင့်မလို့ဥမာတချို့ဆိုចောင်းသွားတက်ရမယ့်အချိန်မှာမသွားရတာတို့ပေါ့နော်တချို့ဆိုရင်ကျမရေးအတွက်စီးတော့ကူရမယ့်ဟာတွေပေါ့နော်တချို့ဆိုရင်လည်းအလောက်ကင်ကိုဒီသွားမယ်ဆိုလို့ရှိရင် passport ရှိမှပဲတရားဝင်အလောက်ကင်သွားလို့လို့ရမယ်အနေထားမျိုးမှာသွားလို့မရတော့ပေါ့နော်ဆိုတော့ရှိရှိရှိရှိသွားကြရတယ်ဆိုပေမဲ့လည်းဒါက passport ဒီဟိုနိုင်ငံသားတရားရတင်ရထိုက်တဲ့လုံတင်လုံထိုက်တဲ့အခွင့်အရေးဖြစ်ပြီးတော့မှလုံရမယ်အနေထားဖြစ်တယ်ပေါ့နော်
ในสภาพนี้ท่านนายกเนี่ยเต็งเฉาเนี่ยอาณาชินเส้นจีนสนามยาตุกูตุดากาโรเอ็งเปลี่ยนโบดุยมินีเซบ่าคุณนายกกูเองกูเปลี่ยนยังไงบ้างแต่ใครก็ยังพี่เจนพี่แฟนกันอยู่เปลี่ยนอะไรก็ไม่รู้บ้างดุยบีทำอะไรเปลี่ยนตัวอะไรลูกเอ็งเปลี่ยนยังไงแฟนกันอยู่เปลี่ยนมาฟูเอ็งยอมมาบุฟเฟ่ต์ยังกูยอมมาเสียงสุดเลยหรือว่าสิ่งชั่วร้ายอะไรบ้างเปลี่ยนเช่นแบบเปลี่ยนผิวตรงเลยไม่ติดหรอก
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်ပါတယ်ရှင်
တော့ဒိုဒန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။VOA ရဲ့တနင်္ဂနွေနေ့မနေ့မနေ့ဖက်အတန်းလေးအစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်။အခုဆက်လက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါဦးမယ်။အစ်စရေးမှာလူတွေတောင်းတဲ့ဂျီပါဝင်တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေသတင်းပတ်တွေနဲ့ချီပြီးဖြစ်ပေါ်နေပါတယ်။ဟောင်ကော တစ်ပတ်အတွင်းသတင်းတွေကို AP နဲ့ Writer ကဖော်ပြထားတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးသတင်းတချို့ကိုကိုးကားပြီးဥတည်မောင်သားကစူးစီးတင်ပြထားပါတယ်
ဒီဖက်ဒီမိုကရေစီလူ့ခွင့်ရေးသတင်းတွေကအစ္စရေးဟောင်ကောင်ယူကရိန်းကသတင်းတွေကိုတင်ပြချင်ပါတယ်အစ္စရေးနိုင်ငံမှာဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူရဲ့အဆိုအရကတရားရုံးဆုံးဖြတ်ချက်ကိုလွှတ်တော်ကလွှမ်းမိုးနိုင်မှုစူးစမ်းနေပါတယ်ဟောင်ကောင်မှာတော့ကိုယ့်ရဲ့လိင်ဆိုင်ရာသတ်မှတ်ချက်ကိုမှတ်ပုံတင်မှာပြောင်းလဲဖို့ခွင့်ပြုလိုက်ပါတယ်ယူကရိန်းမှာတော့ယူကရိန်းစစ်တပ်ကမိုင်းအသုံးပြုခဲ့တာတွေအပေါ်လူ့ခွင့်ရေးအဖွဲ့တွေကကန့်ကွက်ဝေဖန်လိုက်ကြပါတယ်ပထမဦးဆုံးအစ္စရေးကိုသွားပြီးဒီမိုကရေစီအခြေအနေကိုကျွန်တော်တို့ကြည့်ကြရအောင်ပါဖေဗရူလာ၄ရက်နေ့စနေနေ့မှာတောင်းချီတဲ့ဆန္ဒပြသူတွေဟာဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူရဲ့အဆိုအရကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒါဟာရက်သက်တပတ်၅ပတ်မြောက်ဆန္ဒပြပွဲလေးဖြစ်ပါတယ်ငွေမာလာမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရာအုပ်စုကအနိုင်ရရှိခဲ့ပြီးအစ္စရေးနိုင်ငံတမိုင်းမှာလက်ရာအကြဆုံးအစိုးရတွေတဲကအစိုးရတရဖြစ်ပေါ်လာခဲ့ပါတယ်။တရားရေးစနစ်ကိုပြောင်းလဲရေးကလက်ရာအစိုးရရဲ့အဓိကအလုပ်ဖြစ်လာပါတယ်။တရားသူကြီးတွေခန့်ထားရမှာအစိုးရရဲ့အခန်းကဏ္ဍအဓိကဖြစ်လာအောင်စီစဉ်လာခဲ့သလိုအစိုးရဆုံးဖြတ်ချက်တွေနဲ့ဥပဒေတချို့အပေါ်တရားလွတ်တော်ချုပ်ကလွှမ်းမိုးနိုင်တဲ့အာဏာကိုလည်းကန့်သတ်ဖို့ကြိုးစားလာခဲ့တယ်လို့ဆန္ဒပြသူတွေကပြောကြပါတယ်။ဝန်ကြီးချုပ်နေတဲ့ယာဟုကတော့ဒါဟာလက်ဝဲသမားတွေကနိုဝင်ဘာရွေးကောက်ပွဲကိုညှင်းဆူဆန္ဒပြကြတာဖြစ်တယ်လို့ဆိုပါတယ်အတိုက်ခံလေဘာပါတီခေါင်းဆောင်မီရွန်မီခေလီကလည်းဒီဆန္ဒပြပွဲမှာပါခဲ့ပြီးအခုလိုပြောပါတယ
် Well hundreds of thousands of Israelis have been taking to the streets for over a month now because they are saying
ဣသရေလပြည်သူတွေတိမ်းနေချီပြီးလမ်းတွေပေါ်ထွက်ခဲ့ကြတာအခုဆိုတလကျော်ပါပြီအတန်ကျဲကျဲရှင်းရှင်းသူတို့ကပြောနေကြပါတယ်ဒီဆိုရကအစ္စရေးနိုင်ငံရဲ့ဒီမိုကရေစီကိုယူထုတ်သွားတာကျမတို့မခံပါဘူးကျမတို့ရဲ့ဒီမိုကရေစီကိုအပေးယူလို့မှမဟုတ်ပါဘူးဒီမိုကရေစီတဝက်အာဏာရှင်တဝက်ဆိုတာမျိုးမရှိပါဘူးကြက်ရနာမည်သူတို့ခေါ်နိုင်ပါတယ်ဒါပေမဲ့သူတို့ရဲ့အနိုင်ကျမတို့မခံပါဘူးဒါကြောင့်လူတိုင်းကဒီနေရာမှာရောက်လာကြတာပါ
ဆန္ဒပြသူနာဒက်ဆယ်ဘာဂျာကလည်းအခုလိုပြောပါတယ်
We are protesting against the weakening of the judicial system in Israel.
Israel ရဲ့တရားစီရင်စနစ်ကိုအားနည်းအောင်လုပ်မှာကိုကျွန်တော်တို့ဆန္ဒပြနေကြတာပါ။ကျွန်တော်တို့ကတက္ကသိုလ်ကျောင်းသားတွေပါ။ဆရာတွေနဲ့အတူဆန္ဒပြနေကြပါတယ်။ဘာကြောင့်လဲဆိုတော့အစိုးရအစီအစဉ်က Israel နိုင်ငံရဲ့ဒီမိုကရေစီကိုဖျက်ဆီးမှာကြောင်းပါ။ကျွန်တော်တို့ဒါကိုအတော်ကြီးစိုးရိမ်နေပါတယ
်။ဝန်ကြီးချုပ်နတန်ယာဟုကိုယ်တိုင်ကလည်းလိန်လယ်မှုပြည်သူယုံကြည်မှုဖောက်ဖျက်မှုလက်ယူမှုတွေနဲ့တရားစွဲဆိုခံနေရပါတယ်။သူဆိုရကအဆိုပြုတဲ့တရားရေးစနစ်ပြောင်းလဲရေးမှာနတညာဟုမပတ်သက်ဖို့ရှေ့နေကြုတ်ကပြောပါတယ်။သူပတ်သက်ရင်လက်ရှိအစွဲဆိုခံရတဲ့အမှုတွေနဲ့ဆက်နွယ်ပြီးအကျိုးစီးပွားပဋိပက္ခဖြစ်တယ်လို့ရှေ့နေကြုတ်ဂါလီဘာဟာရဖ်မီယာရာကပြောပါတယ်။ရှေ့နေကြုတ်ဟာသူ့အမည်ကိုဖေဗရူလာ2ရက်နေ့ကလူသိရှင်းကြားထုတ်ဖော်ပြောဆိုခဲ့တာပါ။ အခုလိုကောင်းွက်ဆန္ဒပြပွဲတွေကဇန်နဝါရီလမှာခဲကဖြစ်ခဲ့တာပါဇန်နဝါရီ12ရက်နေ့မှာအစ်ဆွေးရှင်းတွေကလည်းလမ်းမော်ကိုထွက်ခဲ့တာပါတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်တွေကိုလွှတ်တော်ကရိုးရိုးအများစုမဲနေပဲပယ်ဖြတ်နိုင်တဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်အောင်လက်ရှိလက်ရာညွန်ပေါင်းအစိုးရကဆောင်ရွက်နေပါတယ်တရားသူကြီးတွေခံထားရမှာလဲအစိုးရကရွေးချယ်နိုင်တဲ့အပြောင်းလဲတွေလုပ်နေတယ်လို့ဆန္ဒပြတဲ့ရှေ့နေတွေကပြောပါတယ်ဒါကြောင့်တရားရေးဆရာပုဂ္ဂိုလ်တွေမှာတိကျလွတ်လပ်မှုနည်းပါလာမယ်လို့ထောက်ပြကြပါတယ်လွန်ခဲ့တဲ့နှစ်ပေါင်း90အတွင်းမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့အငြိမ်းစားရှေ့နေချုပ်9ယောက်ကလည်းအစ်ရွေးနိုင်ငံရဲ့တရားရေးစနစ်ကိုဖျက်ဆီးရရောက်နိုင်မယ်လို့သတိပေးစာဆောင်ကို February 2ရက်နေ့မှာပဲထုတ်ပြန်ခဲ့ကြပါတယ်ဆန္ဒပြနေတဲ့ရှေ့နေUri Nihashtan ga akhu lo so ba de
I'm here because we are here to demonstrate against the proposed changes in the Israeli court system that will make the Israeli
diaos ni go pyaung mae su bi che ko kan kwe san na pya wo chanaw di ma yauk ni ja da ba aso bi che ya dia yi sin ni ya aso ya bo lo wa mi ko le ya bi aso ya le yauk kan phit daw ba de lu ne su re twe khu kan ka kwe wo naingan da khwin ye khu kan ka kwe wo phit nai je de ko အတွင်းသဘောအရာဖြည့်ဆည်းပြလိုက်တာပါပဲ။အစ္စရေးနိုင်ငံကလည်းဒီမိုကရေစီမကျတဲ့နိုင်ငံနောက်ဆုံးမှဖြစ်သွားပါလိမ့်မယ်။ဒါကြောင့်လဲဆိုတော့တရားရေးစနစ်ကပြီးချလွတ်လပ်မှုမရှိတော့ဘူးဆိုရင်အစိုးရကနိုင်ငံသားတွေအပေါ်ထင်းသလိုအုပ်ချုပ်မှုမကာကွယ်နိုင်တော့လို့ပါ။ဒါဖြစ်လာမယ့်အရေးကနေကာကွယ်နိုင်အောင်ကျွန်တော်တို့ဒီမှာရောက်နေကြတာပါ။
အခုကြားနေရတဲ့အတန်းတွေကတော့ဒီမိုကရေစီဒီမိုကရေစီလို့ဟီဘရူးဘာသာနဲ့ဆန္ဒပြနေသူတွေကကြွေးကြော်နေကြတဲ့အတန်းတွေပါဒီမိုကရေစီသဘောအရရွေးကောက်တင်ပြောက်တဲ့စနစ်မှာအရွေးကအစိုးရကနိုင်ငံရေးရလှုပ်ချင်တာတွေကိုလုပ်နိုင်ပါတယ်ဒါပေမဲ့ဒီမိုကရေစီရဲ့အခြေခံတွေကိုပြောင်းပြစ်လို့တော့ရပါသလားဒီကိစ္စကိုပြောလာသူကတော့ဆန္ဒပြနေတဲ့ Ruben Bankler ဖြစ်ပါတယ်သူကအခုလိုပြောပါတယ
် They are able to do a lot of things and it's okay I don't like what they do but that's fair it's a different political perspective
ဒီကောက်ခံအများစုဖြစ်တဲ့အတိုင်းသူတို့အနေနဲ့အများကြီးလုံနိုင်ပါတယ်ဒါက okay ပါသူတို့လုံနေတာတွေကျွန်တော်မကြိုက်ပါဘူးဒါပေမဲ့အရွေးကောက်ခံအများစုဆုံးဖြတ်ချက်သဘောရမှုလက်ခံရမှာပဲဒါကမတူတဲ့နိုင်ငံရေးအမြင်ကိုဒါပေမဲ့ Israel နိုင်ငံကဂျူးနိုင်ငံဖြစ်တာဒီမိုကရေစီတိုင်းပြည်ဖြစ်တာကိုတော့ပြောင်းပြစ်နိုင်တဲ့အခွင့်အရေးသူတို့မှာမရှိပါဘူးဒီမိုကရေစီစနစ်မှာကြားမလိန်တမှုကွဲဖြစ်စေဘဲဘာသာကိုးကွယ်သည်ဖြစ်စေအစ္စရေးနိုင်ငံမှာသူယုံကြည်တာကိုကျင့်သုံးနိုင်တဲ့ဒီမိုကရေစီအခြေခံကိုတော့ပြောင်းပြစ်နိုင်တဲ့အခွင့်အရေးသူတို့မှာမရှိပါဘူ
း Ruben Bankler လို့မြင်ကြတဲ့အတွက်လက်ဝဲလက်ရာနိုင်ငံရေးအမြင်ရှိကြသူအလုံးဟာအစ္စရေးနိုင်ငံရဲ့ဒီမိုကရေစီအခြေခံဖြစ်တဲ့တိကျလွတ်လပ်တဲ့တရားရေးစနစ်ကိုကာကွယ်နိုင်မလားဆိုတာကတော့စောင့်ကြည့်ကြရအောင်ပါ။ဒီတော့အရှေ့လက်ပိုင်းအစ်ရွှေနိုင်ငံကနေအာရှအရှေ့ပြားဟောင်ကောင်ကိုတွားကြည့်ကြအောင်ဆိုခင်ဗျာ။ဟောင်ကောင်သူဟောင်ကောင်သားတွေရဲ့မှတ်ပုံတွေကပ်ပြားမှာကြားမှဖော်ပြတဲ့အခါကိုယ်သတ်မှတ်ချက်အတိုင်းဖော်ပြပေးရမယ်လို့ဟောင်ကောင်တရားရုံးကဆုံးဖြတ်လိုက်ပါတယ်။ Henry Edward C နဲ့ Q လို့ဖော်ပြတဲ့အမျိုးသားဖြစ်ခံယူထားသူနှစ်ယောက်ဟာမွေးရပါအရာမိမတွေဖြစ်ကြပါတယ်ဒါပေမဲ့သူတို့ကသူတို့ဘာသာယောက်ျားဖြစ်ခံယူပါတယ်ပတ်ပုံတင်မှာပါနေတဲ့အမျိုးသမီးဆိုတာကိုသူတို့ကပြောင်းကြတဲ့အခါခန္ဓာကိုယ်ကိုလုံးဝလိမ်အသွင်ပြောင်းခွက်စိတ်ထားတာမဟုတ်တဲ့အတွက်အစိုးရကမှတ်ပုံတင်မှာပြောင်းပေးဖို့ညှင်းဆိုလိုက်ပါတယ်ဒါပေမဲ့သူတို့နှစ်ယောက်လုံးဟာရင်သားတွေကိုခွဲထုတ်ထားပြီးကြပါပြီဟော်မုန်းဆေးလည်းရယူထားပြီးကြပါပြီသူတို့အလုပ်တွေမှာသတ်မှတ်ချက်အတိုင်းနဲ့အမျိုးသားတွေလိုနေထိုင်နေကြပါပြီစိတ်ပိုင်းဆိုင်ရာကုသမှုလည်းရယူထားပြီပါပြီဒါနဲ့သူတို့နှစ်ယောက်ကတရားရုံးကိုလိန်သတ်မှတ်ချက်ပြောင်းပေးဖို့ပြီးခဲ့တဲ့လကရှောက်ထားခဲ့ကြတာပါသူတို့ရှောက်ထားချက်အတိုင်းတရားရုံးကလိုက်လျောခွင့်ပြုလိုက်တာဖြစ်ပါတယ် Henry Edward C ကတရားရုံးဆုံးဖြတ်ချက်ကိုအခုလိုကြိုဆိုလိုက်ပါတယ
် I welcome the judgment of the Court of Final Appeal.
နောက်ဆုံးအယူခံတရားရုံးဆုံးဖြတ်ချက်ကိုကျွန်တော်ကြိုးဆိုပါရစေ။မှတ်ပုံတင်မှားနေတယ်ဆိုပြီးကျွန်တော်တို့ကြုံကြုံနေရတဲ့ပြဿနာကိုအခုတရားရုံးဆုံးဖြတ်ချက်ကဖြေရှင်းပေးလိုက်တာပါပဲ။ကျွန်တော်လိုပဲအထူးသဖြင့်လိန်အသွင်ပြောင်းအမျိုးသားတွေဟာဒီနေ့အောင်ပွဲကိုနှစ်ပေါင်းများစွာညှို့နေခဲ့ကြတာပါ။မှတ်ပုံတင်ကြောင့်အဝင်မခံတာမတော်ရတာတွေမဖြစ်တော့တဲ့နေ့ကိုပေါ့ဗျာ။ ဒါကိုကျွန်တော်တို့အိမ်မက်မှတ်ခဲ့ကြတာကြားပါပြီ။မှတ်ပုံတင် passport ကြောင့်ဟောင်ကောင်ကိုအဝင်မခံငင်းဆိုခံရတာရှိတော့မှာမဟုတ်ပါဘူး။အခြေခံအခွင့်အရေးဖြစ်တဲ့လက်ထပ်ထိမ်းများခွင့်ကိုလည်းကျွန်တော်တို့ရကြတော့မှာပါ။ဟောင်ကောင်ကအခြားသူတွေလိုပဲမိသားစုတစုကိုကျွန်တော်တို့စနိုင်ကြတော့မှာပါ။ကျွန်တော်တို့အိမ်တွေမှာဂုဏ်သိက္ခာရှိစွာနဲ့ကျွန်တော်တို့နေနိုင်ပါပြီ
။ဟောင်ကောင်ကလိမ်သတ်မှတ်ချက်ပြောင်းကြသူတွေအတွက်ဂုဏ်သိက္ခာရှိစွာဘဝစနိုင်ကြကြပြီပဲ။ယူကရိန်းခြေပိုင်ဒိုနက်စ်ဒေသကပြည်သူတွေပါတော့မိုင်းနှိမ့်မဲ့ဘေးကိုကျုပ်တွေ့နေရပါတယ်ရုရှားကတော့မိုင်းတွေကိုချခဲ့တာမဟုတ်ပါဘူးယူကရိန်းတပ်တွေကလည်းမိုင်းတွေကိုချခဲ့ကြတယ်လို့လူခွေစောင့်ကြည့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်လက်ပြမိုင်းလို့ခေါ်တဲ့မိုင်းတွေဟာမြေပြင်နဲ့မြက်တွေကြားမှာမြင်ရဖို့ခက်ခဲပြီးတက်နေမိတာနဲ့ပေါက်ကွဲထိခိုက်နိုင်တာမို့အရက်သားတွေပါအထိခိုက်ရှိနေပါတယ်ဒါဟာလူခွေချိုးဖောက်မှုဖြစ်အောင်တာမက1996ခုနှစ်မိုင်းပိတ်ပင်ရေးအိုတာဝါနိုင်ငံတကာသဘောတူညီချက်ကိုလည်းချိုးဖောက်ရာရောက်ပါတယ်။ဒိုနက်စ်မှာနေထိုင်သူလီဒါကအခုလိုပြောပါတယ်
။ဘူတိုပီခုတ်နေမီနဲ။အနီတကီနီဘယ်ရှိရပကာ
ဒီမိုင်းတွေကလူကိုထိခိုက်စေတဲ့မိုင်းတွေပါ။တေးပါတယ်။အင်တာနက်ပေါ်မှာဖတ်ဖူးပါတယ်။လူတွေတက်နေတဲ့အခါတေးတော့မသေးပါဘူး။ဒါပေမဲ့ခြေထောက်တွေတော့ဆုတ်ပြတ်သွားမှအသေးချပါပဲ
။အခုလိုယူကရိန်းကမိုင်းတွေကိုပစ်ချလိုက်တာဟာသူကိုအကူအညီပေးနေကြတဲ့ဒီမိုကရေစီနိုင်ငံကြီးတွေစီကအကူအညီတောင်းတဲ့အခါဘလို့သက်ရောက်မှုများရှိလိမ့်မလဲဆိုတော့ကိုတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါလေခင်ဗျာကျွန်တော်တပောင်တန်းပ
ါဒီမိုကရေစီလူခွင့်ရတဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အသံရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11113ညလိုင်းဒိုမီတာ40 kHz 9013ညလိုင်းဒိုမီတာ51 kHz 9805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာဉ်စီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်အောင်မှာဖြစ်ပါတယ်။အခုပထမအဦးဆုံးအနေနဲ့ကတော့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတော့မြန်မာရေးထက်သွင်းဆွေးနွေးခဲ့တဲ့မလေးရှားဝန်ကြီးချုပ်ရဲ့ထိုင်းနိုင်ငံခီးစဉ်မြောက်ကိုရီးယားရဲ့စီးရေးပြင်ဆင်မှုနဲ့တင်းမာလာမှုတွေရှိလာတဲ့ဒေသအတွင်းအိန္ဒိယရဲ့အခြေအနေတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကျွန်တော်ကပဲဆက်လက်ပြီးတင်ပြပေးပါမယ်။အသစ်တက်လာတဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ဟာအရှေ့တောင်အာရှနိုင်ငံတွေကိုခီးလက်လက်နေရာမှာပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ဂျာတာပဒင်းနေ့မှာထိုင်းနိုင်ငံကိုရောက်ရှိလာခဲ့ပါတယ်
။အမေရာ!ဟုတ်!
ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့တွေ့ဆုံခဲ့တဲ့မလေးရှားဝန်ကြီးချုပ်ဟာနှစ်နိုင်ငံကိစ္စတွေဆွေးနွေးခဲ့သလိုမြန်မာအရေးထက်သွင်းဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံကရက်ဆက်ကြမ်းကြုတ်တဲ့အဖြစ်ဆိုးတွေအဆုံးသတ်ရေးအတွက်အာဆီယံအနေနဲ့မြန်မာစစ်ကောင်စီကိုထိရောက်တဲ့ဖိအားပေးမှုအသစ်တွေလှုံ့ဆော်သင့်တယ်လို့တောက်ကြနေတုန်းကပြောဆိုခဲ့ပါတယ်။
It would be ideal if we could have just a strong consensus.
မြန်မာစစ်ကောင်စီကိုတညီတညွတ်ထဲပြင်းထန်ထိရောက်တဲ့ပြောဆိုတိုက်တွန်းမှုတွေလုပ်နိုင်ရင်တော့အကောင်းဆုံးဖြစ်ပါတယ်။သူတစ်ပါးအရေးကိုဝင်ရောက်မဆွတ်ဖက်လိုဘူးဆိုရင်တော့သူ့တိုင်းပြည်မှာသူ့ပြည်သူတွေအပေါ်သူတို့ကိုယ်တိုင်မတရားနှိပ်စက်မှုတွေကျူးလွန်နေတာကိုရပ်တန့်စေမဲ့လုံထုံးလုံနီးနဲ့နီးလန်းတွေကိုကျွန်တော်တို့တင်ပြဖို့လိုပါတယ
်။ဒါ့အပြင်အာဆီယံရဲ့စိုးရိမ်မှုနဲ့လူလားမှုတွေကိုမြန်မာစစ်ကောင်စီကိုပြောဆိုဖို့ရမှာထိုင်းဝန်ကြီးချုပ်အနေနဲ့အသင့်တော်ဆုံးဖြစ်တယ်လို့လဲမလေးရှားဝန်ကြီးချုပ်ကထိုင်းဝန်ကြီးချုပ်ကိုတိုက်တွန်းခဲ့ပါတယ်အခုလိုတိုက်တွန်းခဲ့တဲ့အပြင်အာဆီယံအနေနဲ့လဲတိကျခိုင်မာပြီးလိုက်လျောညီတွေ့ရှိတဲ့လှုပ်ဆောင်ရမှာတွေကိုဒေသဆိုင်ရာအဖွဲ့အစည်းအနေနဲ့တိုက်တွန်းသွားမှာပါလို့လဲပြောဆိုခဲ့ပါတယ်မြန်မာပြည်ပြဿနာကိုမြန်မာပြည်တွင်းကသာဖြေရှင်းရမယ်ဆိုတာမှန်ပေမဲ့မြန်မာပြည်ရဲ့ပြဿနာဟာဒေသတွင်းကိုရိုက်ခတ်တာတွေရှိပါတယ်အထူးသဖြင့်ဒုက္ခသည်တွေအများအပြားပေါ်ထွက်လာခဲ့ပြီးမလေးရှားကိုလည်းအများအပြားရောက်ရှိလာပါတယ်။ မလေးရှားဟာဒုက္ခသည်တွေကိုလူသားချင်းစာနာမှုနဲ့ကူညီဆောင်ရွက်ပေမဲ့လည်းနိုင်ငံငယ်လေးသာဖြစ်တဲ့အတွက်အကန့်အသတ်တွေရှိပါတယ်။ဒါကြောင့်အာဆီယံအနေနဲ့တစုတစည်းတဲ့ဖြည့်ရှင်ပေးဖို့ကိုလည်းဝန်ကြီးချုပ်အန်ရွာအီဘရာဟင်ကအကြံပြုပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲမြန်မာအာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရုရှားအစိုးရဘိုင်းအမှုမျိုးစွမ်းအင်ကုမ္ပဏီအကြီးအကဲနဲ့အင်ကာနိကတွေ့ဆုံခဲ့ပြီးရန်ကုန်မြို့မှာနျူကလ িয়ার နည်းပညာဆိုင်ရာသတင်းဌာနကိုဖွင့်လှစ်ခဲ့ပါတယ်။ရုရှားနဲ့2015ခုနှစ်ကတည်းကသဘောတူလက်မှတ်ရေးထိုးထားတာဖြစ်ပြီးနျူကလ িয়ার ဓာတ်အားပေးစက်ရုံတည်ဆောက်နိုင်တယ်လို့အကဲခတ်တွေကပြောဆိုထားပါတယ်။ဒါအပြင်အခုလိုလှုပ်ဆောင်မှုကြောင့်မြန်မာစစ်တပ်ကနျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းမလားဆိုတဲ့စိုးရိမ်ချက်တွေပေါ်ထွက်လာနိုင်တယ်လို့လည်းအကဲခတ်တွေကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကတော့မြန်မာစစ်ကောင်စီနဲ့ရုရှားဆက်ဆံရေးကိုစောင့်ကြည့်နေပြီးရုရှားရဲ့လက်နက်ထောက်ပံ့တာတွေကိုပိတ်ဆို့နိုင်ဖို့နှီးလန်းရှာမယ်လို့ပြောဆိုထားပါတယ်။အခုလိုအချိန်မှာပဲဒေတာရင်းနျူကလ িয়ার လက်နက်စမ်းသပ်မှုတွေနဲ့ခြိမ်းခြောက်နေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကတော့တင်းနှလာနေတော့ကဗဟိုစစ်ကော်မရှင်အစည်းအဝေးမှာလက်ရှိအခြေအနေတွေအရစစ်ပွဲအတွေ့အပြည့်အဝပြင်ဆင်ထားဖို့ညွှန်ကြားခဲ့ပါတယ်ဗိုလ်ဟူးတဲ့ကိုရီးယားပြည်သူတပ်မတော်ထူထောင်ခြင်း85နှစ်ပြည့်စီရေးပြအခမ်းအနားမှာတော့တိုက်ချင်းပြည့်ပယ်ထိန်မစ်ဆိုင်ဒုံ ICBM တွေအပါအဝင်ဒုံးလက်နက်တွေကိုထုတ်ပေါ်ပြသခဲ့ပါတယ်ဒီစီရေးပြအခမ်းအနားမှာ Hatsong 17 ICBM အမျိုးအစားတိုက်ချင်းပြည့်ဒုံးအနည်းဆုံး70ဇင်းပါဝင်ခဲ့ပြီးအခြားအသစ်ထုတ်လုပ်ထားတဲ့တိုက်ချင်းပြည့်ဒုံးတွေကိုလည်းပွဲထုတ်ခဲ့ပါတယ်ကျန်းကျင်သူတွေရဲ့ခံမှန်းချက်အရမြောက်ကိုရီးယားမှာနျူကလ িয়ার ထိပ်ဖူးအလုံး20ကနေ60လောက်အထိထုတ်လုပ်နိုင်တဲ့နျူကလ িয়ার ပစ္စည်းတွေရှိနေပြီလို့ခံမှန်းထားပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်ထဲတုန်းကအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin တောင်ကိုရီးယားနဲ့ဖိလစ်ပိုင်ကိုသွားရောက်ခဲ့ပြီးမြောက်ကိုရီးယားနဲ့တရုတ်ရဲ့ချင်းချောက်မှုတွေကိုကာကွယ်ဖို့အတွက်အမေရိကန်တပ်တွေတိုးချဖို့စီစဉ်ခဲ့ပြီးနောက်မြောက်ကိုရီးယားရဲ့အခုလိုလှုပ်ဆောင်မှုတွေပေါ်ထွက်လာတာဖြစ်ပါတယ်။အာရှဒေသတွင်တရုတ်ရဲ့စီရေးချင်းချောက်မှုတွေမြင့်တက်လာနေချိန်မှာတရုတ်နဲ့နယ်စပ်အငင်းပွားမှုတွေဖြစ်နေတဲ့ပြိုင်ဘက်အိန္ဒိယကိုအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကမဟာမိတ်အဖြစ်ပုံမိုခိုင်မာဖို့ကြိုးပမ်းလာနေပါတယ်။အမေရိကန်ဥရောပနဲ့ဂျပန်တို့ကအိန္ဒိယမှာပုံမိုယဉ်နီမြုပ်နှံမှုတွေလှုပ်လာနေပြီးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်လာနေပါတယ်။တရုတ်ရဲ့စစ်အင်အားတည်ဆောက်မှုနဲ့နယ်မြေချဲ့ထွင်မှုတွေကြောင့်တောင်တရုတ်ပင်လယ်ပြင်အတွင်းတိမာမှုတွေရှိနေချိန်မှာအိန္ဒိယသမုဒ္ဒရာနဲ့အင်ဒိုပစိဖိတ်ဒေသအတွင်းအိန္ဒိယရေတပ်ဟာအရေးပါလာပါတယ်။အိန္ဒိယဟာရုရှားကဝယ်ယူထားတဲ့လေယာဉ်တင်သင်္ဘောတစ်စီးနဲ့အိန္ဒိယပြည်တွင်းဖြစ်လေယာဉ်တင်သင်္ဘောတစ်စီးအပါအဝင်လေယာဉ်တင်သင်္ဘောနှစ်စီးပါဝင်တဲ့စစ်ရေးရင်အုပ်စုတွေကိုဒီနှစ်ကုန်ပိုင်းမှာအိန္ဒိယသမုဒ္ဒရာအတွင်းချထားနိုင်ဖို့လှုံ့ဆော်နေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။စင်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုဆက်ပါအောင်မယ်မြန်မာနိုင်ငံမှာစံစည်းကကျပ်သိန်း20ကျော်အထိမြင့်တက်နေပါတယ်ကျပ်သွန်ဈေးတွေကတော့ကျနေလို့စိုက်ပျိုးသူတွေအရှုံးပေါ်နေပါတယ်ပြီးတော့တစ်ပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်ကျပါတယ်ဖြစ်ခဲ့ပါတယ်လေယာစီးပွားသတင်းများကိုစုသပြီး Farmer Time Media ကတင်ဆက်ပေးထားပါတယ်
မင်္ဂလာပါ။လေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချမ်းနဲ့တူကျမနန်းလောက်လျှံတို့ကတင်ဆက်ပေးသွားပါမယ်ရှင်
။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ချက်သွန်နီဈေးတွေကစိုက်ပျိုးစိတ်မကာမိတဲ့အတွက်တောင်သူတွေအရှုံးပေါ်ပါရစေ။ဈေးကွက်အတွင်းချက်သွန်ဝင်ရောက်မှုများပြားလာတဲ့အတွက်ချက်သွန်ဈေးနှုန်းတွေကစိုက်ပျိုးဈေးတောင်မရရှိတော့တဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ချက်သွန်စိုက်တောင်သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကချက်သွန်တပိတ်တာကို9000ကျပ်ကျော်အထိဈေးမြင့်တက်ခဲ့တဲ့အတွက်တောင်သူတွေအနေနဲ့အခုနှစ်မှာစိုက်ဧကတွေကိုတိုးချဲ့စိုက်ပျိုးထားကြပါတယ်။ဒါပေမဲ့လက်ရှိမှာဈေးကွက်ထဲကိုတရုတ်ချက်သွန်နေတွေဝင်ရောက်နေတဲ့အပြင်ပြည်တွင်းမှာနှွေချက်သွန်နေအစ်စ်တွေထွက်ပေါ်နေတဲ့ကာလဖြစ်တာကြောင့်ဈေးတွေကျဆင်းနေတာဖြစ်ပါတယ်။လက်ရှိဈေးကွက်အတွင်းချက်သွန်နေတပိတ်တာကို1100ကျပ်ခန့်ပေါက်ဈေးရှိနေပြီးဒေတာလိုက်တည်ယူပို့ဆောင်ဈေးိတ်ပေါ်မူတည်ပြီးဈေးနှုန်းတွေပြောင်းလဲနိုင်တယ်လို့မန္တလေးတိုင်းမြင်းကြံမြို့နယ်အတွင်းကချက်သွန်စီးပွားဖြစ်စိုက်ပျိုးသူတဦးကပြောပါတယ် အခုနှစ်မှာအတွင်းရစုဈေးနှုန်းတွေမြင့်တက်နေတာအပြင်အလုပ်သမားငားရမ်းကဈေးတွေမြင့်တက်ခဲ့တဲ့အတွက်ဈေးတွေပုံမကုန်ကြခဲ့တယ်လို့လည်းတောင်သူတွေကဆိုပါတယ်
။စပားဈေးကသိန်း20ချော်တိမြင့်တက်နေပါတယ်။ပြည်တွင်းစပားဈေးကမှစပားတင်းတရာကို30-20ချော်တိဈေးမြင့်တက်လာတယ်လို့ပုံသေးတွေကပြောပါတယ်။အခုနှစ်မှာစိုက်ပျိုးအေကရော့ကျသွားတဲ့အပြင်စပားထွက်နှုန်းကတဝက်ခန့်ရော့ကျသွားခဲ့ပါတယ်။ပြည်ပဆန်တင်မှုတဲ့ကုန်တွေရဲ့ဈေးပြိုင်ဝယ်ယူမှုတွေကလည်းဈေးနှုန်းတွေကိုစံချိန်တင်မြင့်တက်နေတာဖြစ်တယ်လို့အမည်မဖော်လို့တဲ့ဆန်စပားကုန်တွေတူကပြောပါတယ်။လက်ရှိဈေးကွက်အတွင်းမှာစပားတင်းတရာကိုအနည်းဆုံးငွေကျပ်15သိန်းကနေ22သိန်းကျော်ထိပေါင်းစည်းရှိနေတာပါ။ပြီးခဲ့တဲ့မိုးစပားရိတ်သိမ်းချိန်ကဈေးကွက်အတွင်းမှာစပားတင်းတရာကိုကျပ်9သိန်းကနေ17သိန်းဝန်းကျင်ခန့်အထိသာဈေးရရှိခဲ့တယ်လို့ပဲခူးတိုင်းအရှေ့ပိုင်းကစပားဝယ်ရောက်လုကိုက်နေသူတူကဆိုပါတယ်။တချို့နေရာဒေသတွေမှာနိုင်ငံရေးအခြေအနေမတည်ငြိမ်တာတွေကမိုးစပါးစိုက်ပျိုးမှုဧကကိုရောကျစေခဲ့ပြီးစပါးအထွတ်နှုန်းရောကျခဲ့တာအခုလိုဈေးနှုန်းတွေမြင့်တက်လာတာဖြစ်တယ်လို့ပြည်မျိုးနယ်ကစပါးစိုက်တောက်သူဦးစောစောကပြောပါတယ်။စပါးဈေးတွေကပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလအလယ်ကနေစပြီးဈေးနှုန်းတွေတဖြည်းဖြည်းပြန်လည်မြင့်တက်လာတာဖြစ်ပါတယ်။လက်ရှိဈေးကွက်အတွင်းမှာစပါးဈေးမြင့်တက်မှုကတမိုင်းတစ်လျှောက်မှာအမြင့်ဆုံးနှုန်းထားတစ်ခုဖြစ်ပြီးတော့ဈေးနှုန်းတွေကပုံမမြင့်တက်လာနိုင်မဲ့အလားအလာရှိနေတယ်လို့ကုန်တယ်တွေကသုံးသပ်ထားကြပါတယ
်။မူဆန်နေဆက်မှာဖရဲတခွားကအပါဝင်ကုန်ကားအစီးရေယာနဲ့ချီပြီးပိတ်မိနေပါတယ်။တရုတ်ဘက်ကအကောက်ခွန်စနစ်တွေအပြောင်းလဲပြုတ်လုနေတာကြောင့်တရုတ်ဘက်ကိုတင်ပို့မဲ့ဖရဲတခွားအပါဝင်မြမလေယာထွက်ကုန်ကားတွေမူဆယ်105မိုင်ကုန်တွယ်ရေးဆောင်မှာပိတ်မိနေတယ်လို့ကုန်တယ်တွေကဆိုပါတယ်။တရုတ်မြန်မာနယ်စပ်ကုန်တွယ်ရေးမှာတရုတ်ဘက်ကအကောက်ခွန်စနစ်အပြောင်းလဲတွေလုပ်နေတာကြောင့်ဇန်နဝါရီလ5ရက်နေ့ကစလို့မူဆယ်105မိုင်ကုန်သွယ်ရေးဆောင်မှာတရုတ်ဘက်ကိုတင်ပို့မဲ့မြန်မာကုန်ကားတွေပိတ်မိနေတာပါအရင်ကတရုတ်ဘက်ကို 1.0 စနစ်နဲ့တနေ့ကိုကားစီးရေယာနဲ့ချီပြီးဝင်ခွင့်ပြုပေမဲ့လက်ရှိပြောင်းလဲလိုက်တဲ့ 2.0 စနစ်မှာတနေ့ကိုကုန်ကားအစီးရေ20ခန့်သာဝင်ခွင့်ရတာကြောင့်ကားတွေပိတ်မိနေကြတာဖြစ်တယ်လို့လုံခြုံရေးအမည်မဖော်လိုတဲ့မူဆယ်105မိုင်ဖရဲတခွားကုန်တဲ့တူကပြောပါတယ
်သူစနစ်တစ်ခုနဲ့တစ်ခုအပြောင်းလဲမှာကျတော့တနေ့ပြန်ပြီးဖြစ်သွားတာပါဗျာအခုလက်ရှိကတော့အစီအစဉ်ကြီးတယ်ဒါပေမဲ့သူတို့ကပြောရင် 1.0 system ကို9ရက် 2.0 system ဆိုရတော့ 2.0 system ပြောင်းပြီးဘူးကျွန်တော်ကလည်း now ပြန်လာရချင်တယ်ဘာလို့ပြန်ပြောင်းမှာအဲ့တက်မှာဖြစ်တယ်ထက်ပါဗျာ 1.0 တော့ကျွန်တော်တို့တွေကတိတိတိတိ video ရတဲ့ချီပြီးပြန်ပါတယ်ဟုတ်ကဲ့အခု 2.0 ကျတော့သူတို့လည်းဒီကံတန်ရောလူကြီးတော်မှတေချာနားမလဲသေးဘူးနော်အဲ့မှာသူလည်းချက်ချာနေတယ်အဲ့လိုမျိုးသူတို့တွေတောင်းတားမလဲနေတဲ့စနစ်တကူပေါ်နေလိုက်တော့ဒီဘက်မှာလည်းအခက်အခဲတွေအများကြီးကြာကြီးဖြစ်သွားတာပ
ါဗျာ။မြန်မာတရုတ်နှစ်နိုင်ငံကုန်သွယ်မှုကဏ္ဍကိုပြန်လည်မြင့်တင်နိုင်မှုအတွက်တရုတ်နယ်စပ်ပေါက်တွေကို2022ခုနှစ်ဒီဇင်ဘာလ9ရက်နေ့ကပြန်လည်ဖွင့်လှစ်ခဲ့ပြီးတရုတ်နိုင်ငံဘက်ကအကောက်ခွန်မူဝါဒစနစ်ကိုအပြောင်းလဲလုပ်ခဲ့တာဖြစ်ပါတယ်။လက်ရှိမူဆယ်105မိုင်မှာဖရဲဈေးနှုန်းက1ကီလိုကိုတရုတ်ယွမ်ငွေ 3.5 ယွမ်ကနေ5ယွမ်ဝန်းကျင်အထိဈေးရရှိနေပြီးတခွားမွေးကတော့တကီလိုကိုတရုတ်ယွမ်ငွေ 4.5 ယွမ်ကနေ6ယွမ်ဝန်းကျင်အထိပေါက်ဈေးရှိနေပါတယ
်။အခုဆက်ပြီးတော့ဖေဖော်ဝါရီလ1ရက်နေ့ကနေ6ရက်နေ့အထိဈေးကွက်အတွင်းအတက်အကျအနှိမ့်မြင့်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးခြင်းပါတယ်။ပြောင်းဈေးနှုန်းတွေကတော့ဇက်တိုက်ဈေးမြင့်တက်နေရာကနေတပတ်အတွင်းဈေးတွေအေးသွားပါတယ်။မြစ်တကူပိတ်ရက်ပြီးပုံမှန်အရောင်းဝယ်တွေရှိလာခဲ့ပြီးနောက်ဈေးတွေငြိမ်သွားခဲ့တာပါ။တရုတ်နဲ့ထိုင်းနယ်စပ်ကတွေပြန်လည်ဖွင့်လှစ်ပြီးနောက်ပိုင်းပြောင်းဈေးတွေဟာအမြင့်ဆုံးဈေးအထိရောက်ရှိလာပါတယ်။ပြီးခဲ့တဲ့အပတ်ကသတင်းထုတ်ပြန်ချက်တွေအရထိုင်းနိုင်ငံကိုပြောင်းတင်ဖို့ရာမှာအခွန်ကင်းလွတ်ခွင့်ပေးလိုက်ပြီးဖြစ်လို့ပြည်တွင်းပြောင်းဈေးနှုန်းတွေကတော့ဆက်ပြီးကောင်းနေနိုင်အောင်မယ်လို့ပြောင်းကုန်သည်တွေကခန့်မှန်းထားကြပါတယ်။ရန်ကုန်ဈေးကွက်မှာပြောင်းဈေးကတပိတ်သားကို1280ကနေ1300ပေါက်ဈေးရှိနေပြီးအတက်ဈေးနဲ့ဈေးငြိမ်နေပါတယ်။မန္တလေးဈေးကွက်မှာတော့ CP ပြောင်းကတစ်အိတ်ကို6350ကနေ6,500ကျားပေါက်သေးရှိနေပြီးတအိတ်ကိုရာကနန်းလောက်သာအတက်ကျရှိနေပါတယ
်။ငရုတ်6တီဈေးကွက်အတွင်းဈေးပြန်ကျဆင်းသွားပါတယ်။ဈေးကွက်ထဲအဝင်များသလိုအရောင်းဝယ်လည်းနေသွားတယ်လို့ငရုတ်စိုက်ပျိုးထုတ်လုပ်ရောင်းချသူတွေကဆိုပါတယ်။လက်ရှိပြည်တွင်းမှာလည်းငရုတ်ပေါ်ချိန်ဖြစ်သလိုအဓိကတင်ပို့နေတဲ့တရုတ်နဲ့ထိုင်းမှာလည်းငရုတ်ပေါ်ချိန်ဖြစ်နေတဲ့အတွက်အဝယ်တွေအေးသွားပြီးဈေးတွေကျဆင်းသွားတာလို့သိရပါတယ်။ရန်ကုန်ပြည်နောင်ဈေးကွက်မှာတော့ငရုတ်ပန်းရဲကတပိတ်တာကို1000ကနေ11000ပေါက်ဈေးရှိနေပြီးတပိတ်တာကို2000ကျပ်ကျဆင်းသွားပါတယ်။ငရုတ်များနေကလည်းတပိတ်တာကို1000ကနေ11000ပေါက်ဈေးရှိနေပြီးတပိတ်တာကို1500ကျပ်ဈေးကျဆင်းသွားပါတယ်။လာမယ့်မတ်လအတွင်းမြို့အစုံကငရုတ်သီးတွေထွက်ရှိလာတော့မှာဖြစ်လို့ ငရုတ်စည်းကဆက်ပြီးကြဆင်းနိုင်အောင်မယ်လို့စိုက်ပျိုးသူတွေကခန့်မှန်းထားပါတယ်
။နှမ်းမျိုးစုံဈေးတွေကတော့ဖေဖော်ဝါရီလဆန်းပိုင်းကလေးကဈေးတွေပြန်ကြဆင်းလာပါတယ်။တရုတ်နှစ်ကူအပြီးမှာအယောင်းဝင်အေးသွားတယ်လို့သိရပါတယ်။နှမ်းအသေးတချို့ဈေးကွက်တွေကိုဝင်လာပြီးလက်ကျနှမ်းတွေကလည်းအရေးသွေးပိုင်းနေနေလို့သိရပါတယ်။အရေးသွေးမကောင်းတဲ့အတွက်ဈေးချဝယ်ယူမှုတွေရှိလာပြီးဈေးတွေကြဆင်းလာတာဖြစ်တယ်လို့နှမ်းကုန်သည်တွေကဆိုပါတယ်။မန္တလေးဈေးကွက်မှာနှမ်းဖြူကတစ်အိတ်ကို2,900ကနေ3,000ကျားပေါက်ဈေးရှိနေပြီးတစ်ပတ်အတွင်းတစ်အိတ်ကို2,000ကျပ်ဈေးကျဆင်းသွားခဲ့ပါတယ်။နှမ်းနှစ်စမုံကတော့တစ်အိတ်ကို2,800ကနေ3,000ကျားပေါက်ဈေးရှိနေပြီးတစ်အိတ်ကို1,000ခွဲကျပ်ဈေးကျဆင်းသွားပါတယ်။ပန်းနှံကလည်းတစ်အိတ်ကို13,000ပေါက်ဈေးရှိနေပြီးတစ်အိတ်ကို9,000ကျပ်ဈေးကျဆင်းသွားခဲ့ပါတယ်။ဈေးနှုန်းတွေကတော့အချိန်နဲ့မျှအပြောင်းအလဲမှုတွေရှိနေပါတယ်။
ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့ရာသီဥတုနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါောင်းမယ်ကမ္ဘာမှာတည်တံ့အရင်ဆုံးလို့ဆိုရတဲ့အမဲစိမ့်တစ်တော်ကြီးတွေရှိဟာအင်ဒိုနီးရှားနိုင်ငံဟာဇီဝခေယစနစ်ကောင်းနေတဲ့သဘာဝပတ်ဝန်းကျင်အတွက်အလွန်ရေးပါတဲ့အခမ်းကဏ္ဍမှာဆက်ရှိနေစေဖြစ်ပါတယ်ဒါပေမဲ့လည်းနှစ်စဉ်မြေအောက်ထဲခက်မြန်မြန်ကျွန်ကျလာနေတဲ့မြို့တော်ဂျကာတာကိုတည်ငြိမ်တဲ့မြေပြင်ရှိရာနိုင်ငံအရှေ့ပိုင်းကဘော်နီယိုကျွန်းစီကိုပြောင်းရွှေ့တော့မှာဖြစ်တဲ့အတွေ့အဲ့ဒီဒေသကဇီဝဂေယစနစ်တွေထိခိုက်ပျက်စီးလိမ့်မယ်လို့ကြံ့ကျင်သူတွေကထောက်ပြနေပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလည်အောင်တင်ပြထားပါတယ
်။အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်သစ်စီဦးတီဖောက်လုပ်ထားတဲ့ကွစ်ကောက်နေတဲ့လမ်းမကြီးတွေရဲ့ဘေးတစ်ဖက်တစ်ချက်မှာအပူပိုင်းအမြဲစိမ့်တစ်တော်ကြီးတွေကိုတွေ့ရပါတယ်။တချို့နေရာတွေမှာနေပြောက်တော့မထိုးနိုင်လောက်တိတ်သဲလာတဲ့ဒီတစ်တော်ကြီးတွေမှာသဘာဝတော်ရင်တရိတ်ဆန်မျိုးစုံကျင်လည်ကျဆားနေတာပါ။ကမ္ဘာတရရအကြီးဆုံးကျွန်းကြီးတစ်ခုဖြစ်တဲ့ဘော်နီယိုကျွန်းအရှေ့ပိုင်းမှာအင်ဒိုနီးရှားမြို့တော်တည်ရဲ့ရှေ့ပြေးစီမံကိန်းတွေစတင်နေပါပြီ။သဘာဝပတ်ဝန်းကျင်အရေးသက်ကြွအလှရှားသူတွေကတော့မြို့တော်တည်စီမံကိန်းကြောင့်သဘာဝပတ်ဝန်းကျင်ပျက်စီးမဲ့အရေးဆိုရင်နေပါတယ်
။ Negara yang baru yang langsung berhimpitan
Shanghai Wei Bime to area အစနာမှာမြို့တော်တစ်ကိုလာပြီးစောင့်နေတာပါမြို့သိစီမံကိန်းရဲ့ဆောက်လုပ်ရေးလုပ်ငန်းတွေကောင်းကောင်းစီမံခန့်ခွဲမထားနိုင်ဘူးဆိုရင်တော့အထူးသဖြင့်ဘေးပတ်ဝန်းကျင်တစ်ဝိုက်ထိခိုက်လာနိုင်တယ်လို့သဘာဝပတ်ဝန်းကျင်ပေါ်မှာလည်းချိန်ချောက်မှုတွေဖြစ်လာပါလိမ့်မယ
်မြေအောက်ရေအလွန်အကျွံထွက်ယူတာဥတုရသည့်ဖောက်ပြန်မှုနဲ့ကမ္ဘာပုံနှိမ်မှုကြောင့်ရေခဲတောင်တွေအကြီးပျော်ဆင်းလာရကပင်လယ်ရေမြင့်တက်လာတာဒီလိုအချက်တွေကြောင့်မြို့တော်ဂျကာတာဟာနှစ်စဉ်6စင်တီမီတာကနေ16စင်တီမီတာလောက်အထိမြေအောက်ကိုကျွန်းဆင်းလာနေတယ်လို့အင်ဒိုနီးရှားသုတေသီတွေကပြောပါတယ်။ဒါကြောင့်လဲမြို့တော်တစ်ကိုပြောင်းရွှေ့ဖို့ဖြစ်လာရတာပါ။2024နှစ်ကုန်ပိုင်းလောက်မှာဆောက်လုပ်ရေးလုပ်ငန်းတွေအရှိန်အဟုန်နဲ့စတင်တော့မှာဖြစ်တဲ့အတွက်ခမန်းကျေနှစ်တန်ပေါင်း100လောက်တန်ရှိတဲ့ကမ္ဘာမှာတက်တန်အရင်ဆုံးနဲ့အကြီးဆုံးအမြဲစင်တစ်တော်ကြီးရဲ့တစ်တော်ပြုံတိမှုတွေပိုးပြီးတော့ဆွေးနွေးလာနိုင်တယ်လို့တဘာဝပဝန်ကျင်ပညာရှင်တွေကသတိပေးနေကြတာပါ။ကမ္ဘာကြီးရဲ့အဆိုးလို့အင်ဒိုနီးရှားကတင်စားခေါ်ဝေါ်နေကြတဲ့ဘော်နီယိုကျွန်းဟာလည်းနှကောင်းရှည်မြောက်တွေ၊ကျစ်တစ်တွေ၊အမီးတို့မြောက်နဲ့ဘာဘရီမြောက်ကြီးတွေအပါအဝင်ကမ္ဘာအသေးဆုံးကြက်မျိုးစိတ်တွေကျဆားကြတဲ့နေရာလည်းဖြစ်ပါတယ်။ဒါအပြင်အကောင်ရေကျဆင်းလာနေတဲ့ Orangutan မြောက်အကောင်ရေပေါင်း120ကိုကြည့်ရှုထားတဲ့ Asari ထိန်းနေစခန်းလည်းရှိပါတယ်။ဒီလိုရှားပါသရစ်ဆန်တဲ့တစ်ပင်ပန်းမှန်တွေတရှိအားဘော်နီယိုကျွန်းကြီးရဲ့ဇီဝဂေယစနစ်တွေအကြီးအကျယ်ထိခိုက်ပျက်စီးလာနိုင်ရရှိနေပြီလို့ပညာရှင်တွေကသတိပေးထားပါတယ်
။ Yang semakin hari habitatnya semakin merosot itu
tantangan Orangutan မြောက်တွေရဲ့အနာဂတ်မှာရင်ဆိုင်ရမယ့်ချိန်ချောက်မှုတွေကိုကျွန်တော်တို့အဓိကအာရုံစိုက်ဆောင်ရွက်နေပါတယ်။ Orangutan မြောက်အကောင်ရေဟာငကူကလေးကနေစဉ်နဲ့အမျှကျဆင်းလာနေတာပါ။လူဦးရေတိုးလာတာဆောက်လုပ်ရင်းနဲ့အဆောက်အုံတွေတိုးလာနေတာကြောင့်လဲမြောက်အကောင်ရေကျဆင်းစေသလိုလက်ရှိမှာလဲသူတို့အတွက်ဒါကအကြီးမားဆုံးစိန်ခေါ်ချက်တွေလည်းဖြစ်ပါတယ်
။ဒါပေမဲ့လည်းနူစန်တနာမြို့တော်တင်မှာလူဦးရေနှစ်တန်းလောက်အရင်ဆုံးပြောင်းရွှေ့လာကြမှာဖြစ်ပြီးဆက်မှုလက်မှုလုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းတပါးတည်းရောက်ရှိလာကြတော့မှာဖြစ်ပါတယ်။အင်ဒိုနီးရှားဟာမိုင်းတွင်းလုပ်ငန်း၊လယ်ယာစိုက်ပျိုးရေးနဲ့တစ်ထုတ်လုပ်မှုတွေကြောင့်ကမ္ဘာမှာတစ်တော်ပြုံတိမှုအမြင့်ဆုံးနိုင်ငံစီမှာပါပါတယ်။လူမှုရောအရေးသက်ကြွအလှရှားသူတယောက်ဖြစ်တဲ့အာဂတ်စ်ဘီကအခုလိုပြောပါတယ်။
hanya bisa meninggalkan ceritanya saja
kalimantan ha tabawa toyain telisan dui data myo sait dui ne tamu thu cha de data phit par de ai ga die do dui pyesi goun me so yin data myo sait dui le pyaok kwe twa ma phit par de kan yu dan ga die do dui pyet goun me so yin do ye ni tatwa dui le thi kai pyesi ya ba le me siwa geha snit dui yo nga phan tama dui ye atamuan chang longan a paw ma ba ရေရှည်တက်ရောက်မှုတွေရှိလာမှာပ
ါစီးပွားရေးဖွံ့ဖြိုးတိုးတက်မှုရှိစေဖို့နဲ့ဂျကာတာမြို့ရဲ့အခြေအနေသိပ်ပြီးတော့ဆိုးဝါးမလာခင်မြို့တော်တိတ်ကိုပြောင်းရွှေ့ရတာဖြစ်တယ်လို့အင်ဒိုနီးရှားအစိုးရကတော့ပြောပါတယ်သမရဂျိုကိုဝီဒိုဒိုကတော့မြို့တော်တိတ်ကိုတိဆောက်တဲ့နေရာမှာတဘာဝပတ်ဝန်းကျင်မထိခိုက်အောင်ပုံစံချတိဆောက်မှာဖြစ်ပြီးမြို့နယ်ပြည်သူတွေအနေနဲ့လည်းလျှက်စစ်ဘတ်စ်ကားတွေနဲ့သွားလာနိုင်အောင်ပြင်ဆင်ထားတယ်လို့ပြောပါတယ်ကြည့်ကြတဲ့ဒီဇင်ဘာလလေးလောက်ကပဲအင်ဒိုနီးရှားအာဏာပိုင်တွေကတဲယူပို့ဆောင်ရင်းနဲ့လမ်းစနစ်တွေကိုပါရေးဆွဲထားတဲ့တဘာဝပတ်ဝန်းကျင်နဲ့လိုင်လျောညီထွေဖြစ်မယ်ဆိုတဲ့စီမံကိန်းအသေးစိတ်ကိုသတင်းထောက်တွေကိုချပြခဲ့တာ
ပါ
မျိုးပြစီမံကိန်းကိုတဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်လုပ်ကင်သွားမှာပါဒါပေမဲ့လည်းဆောက်လုပ်ရေးလုပ်ငန်းတွေကတဘာဝပတ်ဝန်းကျင်လုံးဝမထိခိုက်ဘူးလို့တော့ပြောလို့မရပါဘူးအချို့အပိုင်းတွေမှာထိခိုက်နိုင်တယ်ဆိုပေမဲ့နည်းနည်းပါးပါးလောက်ပဲထိခိုက်မှုရှိအောင်လုပ်ကင်သွားမှာဖြစ်ပါတယ်
2045ပြည်လုံးနဲ့မှာဖလုံအိမ်တက်ငွေထုတ်လုပ်မှု၃ညအထိလျှော့ချမဲ့ရည်မှန်းချက်အတိုင်းစီမံကိန်းချရေးဆွဲထားတဲ့အတွက်မြို့တော်တစ်ဟာသဘာဝပတ်ဝန်းကျင်နဲ့လိုင်လျောညီထွေဖြစ်မဲ့ကမ္ဘာပထမဆုံးတစ်တော်မြို့တော် Forest City ဖြစ်ရပါစေမယ်လို့လည်းမြို့အာဏာပိုင်တွေကကတိပြုပြောဆိုသွားပါတယ်မြို့တော်တစ်ရဲ့စီမံကိန်းအဆင့်ကိုနောက်နေ့မှစတင်မှာဖြစ်ပေမဲ့လည်းမြို့တော်တစ်ခုလုံးအပြီးသတ်ဖို့ဆိုရင်တော့ဆယ်စုနှစ်နဲ့ချီကြာနိုင်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်ဆောက်လို့ရဲ့အတွက်မြေယာရေးစတင်ရှင်းလင်းနေပြီဖြစ်တဲ့အတွက်အဲ့ဒီကတော်ရင်တရိတ်ဆန်တွေအပေါ်တည်ရောက်မှုတွေတော့စတင်တွင်မြင်နေရပြီဖြစ်ပါတယ်ကျမနင်္ဂလာပ
ါဥရုယာသည်နဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့နောက်ဆုံးရသတင်းတချို့နဲ့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါဦးမယ်
တူရကီနဲ့ဆီးရီးယားနယ်စပ်ဒေသမှာအပြင်းငင်းလှုပ်ခတ်ခဲ့တာ9ရက်မြောက်နေ့ဖြစ်တဲ့စနေနေ့တိအသက်ရှင်ချမ်းရသူတွေကိုအပျက်စီးပုံတွေကြားကနေကယ်ဆယ်ကူညီသူတွေရှာဖွေဖော်ထုတ်နိုင်ခဲ့ပါတယ်သူတို့ဟာအပူဓာတ်ကိုဖမ်းယူပုံဖော်နိုင်တဲ့ကင်မရာတွေကိုတုံးပြီးတော့အသက်ရှင်ချမ်းသူတွေကိုရှာဖွေတာဖြစ်ပါတယ်စနေနေ့တိဆိုငရင်ကြောင့်တည်ဆွတ်သူအရေးအတွက်ဟာ 28,000 ကျော်နေပါပြီဒီကနေ့ February 10ရက်နေ့မှာအဝေးရောက်မြန်မာနိုင်ငံသားတိုင်းရင်းသားအင်အားစုတွေစုစည်းပြီးတော့ကနေဒါနိုင်ငံဗန်ကူးဗားမြို့မှာ Federal ပြည်ထောင်စုနေကိုကျင်းပပါတယ်။ဆီအာနာရှင်စနစ်ကိုဖျက်သိမ်းပြီးတဲ့နောက်မှာတိုင်းရင်းသားအားလုံးဒန်းတူအခွင့်အရေးရှိတဲ့ Federal ပြည်ထောင်စုတိဆောက်ရေးဆိုတဲ့ဥတီချက်ကိုရည်ရွယ်ပြီးတော့အခုလိုကျင်းပတာလို့ဒီလှုပ်ရှားသူတွေကပြောပါတယ်။ကနေဒါနိုင်ငံမြောက်ပိုင်းကဝင်းဟင်အမြင့်မှာအမည်မသိတဲ့ရင်းဒစင်ပြန်ဝဲနေတာကိုပြစ်ချဖို့အတွက်ကနေဒါရဲ့ပန်ချမ်းမှုနဲ့အမေရိကန်စစ်တပ်ကပြစ်ချခဲ့တယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကစနေနေ့မှာပြောကြားလိုက်ပါတယ်။ဒါကအမေရိကန်နိုင်ငံ Alaska ပြည်နယ်ပေါ်မှာပြန်ဝဲခဲ့တဲ့ယာဉ်ကိုအမေရိကန်စစ်တပ်ကနေပြစ်ချခဲ့တဲ့နောက်တနေ့မှာပဲဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ် Trudeau ကစနေနေ့ Twitter ကနေအခုလိုထုတ်မပြောခင်ကလေးမှာပဲအမေရိကမြောက်ပိုင်းဝေဟင်ကာကွယ်ရေးဆိုင်ရာဗဟိုစစ်ဌာနချုပ်ကသူတို့ဟာကနေဒါရဲ့ဝေဟင်မှာအတော်မြင့်မြင့်နေရာကနေပြန်ဝဲနေတဲ့အရာတစ်ခုကိုထောက်နှမ်းတွေ့ရကြောင်းပြောကြခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဘဲချိန်မှာထောက်နှမ်းတွေ့ရှိတယ်ဆိုတာနဲ့တွေ့တဲ့ရင်ဟာဘာဆိုတာကိုထုတ်မပြောသလိုအမြင့်ပေဘလောက်မှပြန်တန်းတယ်ဆိုတာကိုလည်းထုတ်မပြောသေးပါဘူး။ကနေဒါဝန်ကြီးချုပ်ကတော့ကနေဒါဝန်ဟင်ပိုင်နက်ကိုကျူးကျော်လာတဲ့အမည်မသိအရာတစ်ခုကိုပစ်ချဖို့အတွက်သူအမိန့်ပေးခဲ့တယ်လို့ Twitter မှာရေးပါတယ်။ဒီအရာကို American တိုက်လေယာဉ် F-22 ကပစ်ချခဲ့တယ်လို့ပြောပါတယ်။အခုတွေ့ရတဲ့အရာဝတ္ထုဟာ America မြောက်ပိုင်းဝေဟင်မှာသတင်းနှစ်ပတ်အတွင်းမှာတက်တဲ့အချိန်မြောက်တွေ့ရှိခဲ့တာလည်းဖြစ်ပါတယ
်။သတင်းချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ပတ်အတန်လွဲစီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုညာဝင်းအောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Etayet တို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့တင်းငင်တွေနေ့မနေ့ပတ်အတန်လွဲအစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်။သောတာရှင်မြန်မာပြည်သူပြည်သားအပေါင်းနဲ့ဘေးရန်တကယ်ဝေးကွာကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.